Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိများခင်ဗျာ VOA American အတန်းကနေ2023ခုနှစ်မတ်လ10ရက်ဗုဒ္ဓညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925.32တို့အပြင် VOA ရဲ့ website Facebook နဲ့ YouTube ကလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှာတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်စိုးမြင့်ပါဒီကနေ့နောက်ဆုံးရထိပ်တန်းရောက်သတင်းတွေကတော့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ကိုမြန်မာနဲ့နိုင်ငံတကာမှာကျင်းပနေကြပါတယ်ရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုကနောက်ထပ်ဒေါ်လာ26သန်းအကူအညီပေးလိုက်ပါတယ်ယူကရိန်းကိုစစ်ရေးအကူအညီတွေပေးကြဖို့ဥရောပသမဂ္ဂ EU ကာကွယ်ရေးဝန်ကြီးတွေဆွေးနွေးနေကြပါတယ်ဒီအကြောင်းတွေကိုပြောပြပေးပါပါကိုဝင်းမင်းရေ
โอเคပါကိုကမောင်စုံမင်းရေအခုလိုစိတ်ဝင်စားစရာကောင်းတဲ့သတင်းတွေပြီမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ထဲမှာဆိုရင် TNL တောင်းပလောင်ထင်းချွတ်ရွာနယ်မြေမှာဝန်ထမ်းတွေ CDN ဝင်ဖို့ TNL ကအမိန့်ထုတ်လိုက်ပါတယ်။နောက်တရုတ်အာရှရေအထူးကိုယ်စားလှယ်ရဲ့မြန်မာခီးစင်တဲ့အဓိကဆွေးနွေးခဲ့တာတွေကိုစကောက်စီပြောပြရက
ဒီကတော့ငင်းငိုင်းတဲ့ပတ်သက်တဲ့ကိစ္စပါပဲ။ငင်းငိုင်းတဲ့ပတ်သက်တဲ့ကိစ္စဖြစ်တယ်။ဟိုဘက်မြောက်ပိုင်းဖွဲ့တဲ့ဥပဒေပြည်ဖြစ်ပါတယ်။
နောက်မြန်မာလူသားများတဲ့ကိုရီးယားမှာတော့ဗီဇာမဲ့နိုင်ငံခြားသားတွေကိုအရေးယူဖို့အစိုးရကပြင်ဆင်နေပါတယ်အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ထုညဦးကျော်စံတာရဲ့အစီအစဉ်အသစ်ဖြစ်တဲ့အက်ဒီတာနဲ့ဆွေးနွေးခံနောက်ပြောပြပေးနေကြလူထုနဲ့ကျန်းမာရေးအားကစားကဏ္ဍအပတ်စဉ်အစီအစဉ်တွေကိုနောက်ဆက်ကြည့်ရှုရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
ဒီကနေ့ကြောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာကြားမှဒန်းတူညီများတဲ့အခွင့်အရေးတွေအတူတူရရှိရေးနဲ့လူအတိုင်းဝိုင်းမျိုးစုံကအမျိုးသမီးတွေရဲ့အောင်မြင်မှုတွေကိုဂုဏ်ပြုကြပါတယ်။အရေးပါတဲ့ကွန်ပျူတာနည်းပညာတွေကိုအမျိုးသားတွေဒန်းတူအမျိုးသမီးတွေလည်းလက်လန်းမီစေရေးနဲ့ဒီဂျစ်တယ်အတိုင်းဝိုင်းကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့ရပိုင်ခွင့်တွေကိုကာကွယ်ကြဖို့အမျိုးသမီးများနေ့အထိမ်းအမှတ်အဖြစ်ကုလသမဂ္ဂကအလေးပေးပြောဆိုပါတယ်။ကဘာတဝမ်းအမျိုးသားတွေနဲ့ရှင်လိုက်ရင်အမျိုးသမီး256တန်းလောက်ပိုနေနေပြီးအင်တာနက်သုံးစွဲခွင့်ရရှိတဲ့အပြင်အွန်လိုင်းမှာလည်းဘေးကင်းလုံခြုံမှုနည်းကြောင်းထောက်ပြကြပါတယ်။အမေရိကန်နိုင်ငံရဲ့ဌာနကဒီနှစ်အတွက်အမျိုးသမီးရဲစွမ်းတပ်တုရှင်တွေကိုဂုဏ်ပြုဆုမြင်တဲ့အခမ်းအနားကိုအမေရိကန်အင်ဂျီတော်မှပထမဆုံးကျင်းပပါတယ်။အရင်နှစ်2022ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုကချီးမြှင့်တဲ့အမျိုးသမီးရဲစွမ်းတပ်တုရှင်စည်းရင်းထဲမှာမြန်မာနိုင်ငံကလူအခွင့်အရေးတက်ကြွလှုပ်ရှားသူတဦးလည်းဖြစ်လက်ရှိဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့လူငယ်နဲ့အမျိုးသမီးရေးရာဒူးဝင်ကြီးမတ်ဤတင်စာမောင်လည်းပါဝင်ပါတယ်ခင်ဗျာ
ဒီနေ့ကြောက်တဲ့ပြည်ပဆိုင်ရာဒီအမျိုးသမီးများနေမှာပဲမြန်မာနိုင်ငံမှာဒန်းလူညီများရေးလူအခွင့်အရေးနဲ့ဒီမိုကရေစီရေးအတွက်ဦးဆောင်လှုပ်ရှားခဲ့တဲ့အမျိုးသမီးတွေနဲ့မင်းကလေးတွေကိုဂုဏ်ပြုပါတယ်လို့ရန်ကုန်အမေရိကန်တန်ယုံကထုတ်ပြန်လိုက်ပါတယ်ဒေါ်ဆန်းစုကြည်လူလူတော်မှာဒေါ်စင်မအောင်မတိတာစံကြောင်းဒေါက်တာစင်တီယာမောင်တို့ရဲ့ပုံတွေနဲ့အတူဒီမိုကရေစီရေးနဲ့ဒန်းလူရေးအတွက်ဥဆောင်လှရှားခဲ့သူတွေရဲ့ပုံတွေကိုအတူတွဲပြီးအမေရိကန်သံရုံ Facebook စာမျက်နှာလူမှုကွန်ရက်မှာဖော်ပြထားတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း Generation C Gen Z လို့ခေါ်တဲ့မျိုးဆက်သစ်အမျိုးသမီးငယ်တွေရဲ့အာဏာရှင်ဆန့်ကျင်ရေးလှရှားမှုရှေ့တန်းကအဓိကပါဝင်ခဲ့တယ်လို့လည်းအမေရိကန်ညီကြေးဌာန USIP ရဲ့အစိုးရခန်းစာတွေကလည်းဖော်ပြခဲ့ပါတယ်ထောင်နဲ့ချီတဲ့မျိုးသမီးတွေဟာအန်ဒီယဂိုမကြောက်မရွံ့အဖမ်းဆီးခံနှိမ့်ဆက်ညှဉ်းပန်းခံရတဲ့အကြားဒီမိုကရေစီရေးအတွက်ဆက်လက်လှုပ်ရှားခဲ့တာကိုအသိမှတ်ပြုပါတယ်လို့လည်းရေးသားထားပါတယ်။ဒါပေမဲ့လည်းမျိုးသမီးတွေပေါ်ခွဲခြားဆက်ဆံမှုနဲ့လေပိုင်းဆရာကြံဖတ်မှုတွေကတော့နေရာတိုင်းမှာရှိနေစေဖြစ်တယ်လို့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကလည်းစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတင်းတင်းကြပ်ကြပ်ပို့ပြီးဖိနှိပ်ကက်သတ်ခံရတယ်လို့တက်ကြွလှုပ်ရှားသူတွေကပြောနေပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒေသတွင်းနိုင်ငံတွေမှာရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ26သန်းထပ်မံကူညီပံ့ပိုးသွားမယ်လို့နိုင်ငံရေးဌာနပြောခွင့်ရ NetPrice ကမနေ့မတ်လ9ရက်နေ့ပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
Earlier today at the launch of the 2023 Joint Response Plan for the Rohingya Humanitarian
Crisis. မနေ့ကကျင်းပတဲ့2023ခုနှစ်ရိုဟင်ဂျာအရေးနိုင်ငံတကာအလှူရှင်များရဲ့ဆွေးနွေးပွဲမှာအမေရိကန်ပြည်ထောင်စုကအဲ့ဒီငွေကြေးပမာဏကို ဂရိကဝေပြုခဲ့တာဖြစ်ပြီးမြန်မာနိုင်ငံမှာ2019ဩဂုတ်လအတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာဒေသကိုရိုဟင်ဂျာဒုက္ခသည်9သိန်းခွဲနီးပါးထွက်ပြေးတိမ်းရှောင်လာခဲ့တဲ့အချိန်ကစလို့ရခိုင်ပြည်နယ်ရိုဟင်ဂျာပြည်ပခါအတွက်အမေရိကန်ကခနေ့အချိန်အထိဒေါ်လာ 1.1 ဘီလီယံနီးပါးကူညီထောက်ပံ့ပေးခဲ့တယ်လို့လည်းသူကပြောပါတယ်အခုထပ်မံပေးမဲ့အကူအညီတွေကြောင့်ဘင်္ဂလားဒေ့ရှ်မှာရောက်ရှိနေကြတဲ့တတန်းခွဲနီးပါးရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်ဖက်စလုံးမှာနေပြီးအခက်အခဲကြုံကြိုက်နေသူတွေအတွက်အမေရိကန်ရဲ့မိဖက်အဖွဲ့အစည်းတွေနဲ့အရေးပေါ်လိုအပ်တဲ့စာနာမှုအကူအညီတွေကိုဆက်လက်ပံ့ပိုးပေးမှာဖြစ်တယ်လို့ NetBreak ကပြောဆိုသွားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံကိုဖျက်ပြီးမြန်မာလူသမားတွေကိုမလေးရှားနိုင်ငံဘက်တရားမဝင်ပို့နေတဲ့ကိုရဲအဖွဲ့ကောင်းဆောင်မျိုးသမီးကိုထိုင်းမှာဖမ်းဆီးမိလိုက်ပါတယ်။အသက်53နှစ်အရွယ် Miss Pailini လို့ခေါ်တဲ့ချီမိုင်းကိုနောင်ထပူရီခရိုင်အတွင်းကဒီမနေမှာမနေ့မတ်လ9ရက်နေ့ကဖမ်းဆီးလိုက်တယ်လို့ထိုင်းလူအမှုကြီးကြပ်ရေးရဲဌာနထဏာခွဲ6ရဲ့အထူးစုံစမ်းစစ်ဆေးရေးမှူးရဲအရာရှိဒန်ချိုင်းချရွန်ယွတ်ကပြောလိုက်ပါတယ်။ Miss Pailini ဟာစီကယောက်ခရိုင်အတွင်းကပို့ဆောင်ရေးကုမ္ပဏီတစ်ခုမှမန်နေဂျာဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်။ဒီမဟာထိုင်းမြန်မာနယ်စပ်နဲ့ထိုင်းမလေးရှားနယ်စပ်တို့မှာရှိတဲ့ပွဲစားတွေနဲ့ပေါင်းပြီးမြန်မာကတရားမဝင်အလုပ်သမားတွေကိုတင်ပို့နေတာလို့လည်းထိုင်းရဲတွေကထုတ်ပြောပါတယ်။ဒီမှာအနေနဲ့အ ਨੇ ဆုံးတရားမဝင်လူမောင်ခိုးကုမှု9ချိန်လောက်ပြုလုပ်ခဲ့တယ်လို့လည်းသူတို့ကပြောပါတယ်။အလားတူပဲသူမရဲ့ကိုယ်ရဲနဲ့ချိတ်ဆက်လှုပ်ဆောင်နေသူ73ကိုလည်းထိုင်းနိုင်ငံတောင်ပိုင်းဆူရတ်ထာနီဆန်ကလာပတ်ထန်နီယာလာစတဲ့ပြည်နယ်တွေမှာတရားမဝင်ဝင်ရောက်လာသူတွေကိုပို့ဆောင်ပေးမှုနေရာထိုင်ခင်းစီစဉ်ပေးမှုတို့နဲ့ဖန်ဝရန်ထုတ်ထားတယ်လို့လည်းရဲတွေကဆက်ပြောခဲ့ပါတယ်ခင်ဗျာ။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညာလိုင်းဒိုမီတာ25ကီလိုဟတ်ဇ်11603ညာလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190ကီလိုဟတ်ဇ်15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American အတန်ကဗုဒ္ဓနေ့ညာပိုင်းသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်။ယူကရိန်းတပ်ဖွဲ့တွေကိုလက်နက်ခရမ်းတွေပုံမိုထောက်ပံ့နိုင်ဖို့တွန်းအားပေးတဲ့ရည်ရွယ်ချက်နဲ့ဆွီဒင်နိုင်ငံစတော့ဟ ோம் မြို့မှာဗိုလ်ထူးနေကဥရောပသမ္မဂ EU အဖွဲ့ဝင်နိုင်ငံတွေရဲ့ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးကြပါတယ်။ဆွေးနွေးပွဲမတိုင်ခင်မှာအက်စတိုးနီးယားကာကွယ်ရေးဝန်ကြီးပန်နိုပက်ကော့ကလက်နက်တွေပုံမိုဝယ်ယူပူးတွဲဝယ်ယူကြပြီးထောက်ပံ့ဖို့ပြောပါတယ်။အဲ့ဒီလိုလုံဆောင်ဖို့အတွက်စ조사မှုတွေဟာစစ်စွမ်းရည်မြင့်တင်ဖို့နဲ့အနာဂတ်မှာ EU လုံခြုံရေးအတွက်အထောက်အကူဖြစ်စေတယ်လို့ပြောပါတယ် EU နိုင်ငံကြားရေးရာမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘိုဝဲကလည်း EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ရေးဆိုင်ရာစစ်မှုဌာနမှာပူးပေါင်းဆောင်ရွက်မှုတွေကိုတိုးချဲ့ကြတာအပြင်ရှိပြီးသားတူလောင်ထားတဲ့လက်နက်ခရမ်းတွေကိုရေတိုးမှာအသုံးပြုဖို့အနေနဲ့အမြန်ဆုံးယူကရိန်းကိုပေးပို့သင့်တယ်လို့ပြောပါတယ်ဒါအပြင်အခုအချိန်မှာရရှိနိုင်တာတွေကိုယူကရိန်းကိုပေးပို့ဖို့ကသတင်းပတ်အနေငယ်အတွင်ပြည်စည်းနိုင်တယ်လို့လည်းပြောပါတယ်ပြဿနာကတော့ဆက်လက်ခုခံဖို့လိုအပ်နေတဲ့လက်နက်တွေကိုဘယ်လိုထောက်ပံ့ရမလဲဆိုတာပါပဲလို့သူကပြောပါတယ်ယူကရိန်းနိုင်ငံအနေနဲ့ကလည်းအထူးသဖြင့်155မမအမြောက်ကြီးတွေပုံမထောက်ပံ့ဖို့အနောက်မဟာမိတ်တွေကိုတောင်းဆိုထားပါတယ်ဒီတော့အတွင်းမှာရုရှားခြေစားတပ်ဝက်ကနာဂရုပရဲ့အကြီးအကဲပပ်ကနီပရခောစင်ကလည်းသူတို့အနေနဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကအရေးကြီးတဲ့စစ်မျက်နှာဖြစ်တဲ့ဘာမုတ်မြို့ရဲ့အရှေ့ခြမ်းကိုသိမ်းပိုက်မိပြီလို့ဗိုလ်ထူးနေကပြောဆိုပါတယ်ခင်ဗျာ
။ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစီဟာမကြာခင်အမေရိကန်ကိုလာရောက်ဖို့ရှိပြီးသမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဖို့ရှိနေပါတယ်။2021ခုနှစ်မှာအမေရိကန်ကပထမဆုံးချိန်ကြေညာခဲ့တဲ့အမေရိကန်ပြည်ထောင်စုဩစတြေးလျသုံးနိုင်ငံကာကွယ်ရေးသဘောတူညီချက်နဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေကိုဩစတြေးလျနဲ့အမေရိကန်ခေါင်းဆောင်တွေကြေညာကြလိမ့်မယ်လို့လည်းသတင်းတွေထွက်နေချိန်မှာပဲအခုလိုတွေ့ဆုံကြမှာပါ။သုံးရက်ကြာအိန္ဒိယခီးစဉ်ပြီးအမေရိကန်ကိုသွားမယ်လို့လည်းဩစတြေးလျကမထွက်ခွာခင်ဒီနေ့ဗိုလ်ထူးနေမှာပဲဝန်ကြီးချုပ်အယ်ဘန်လစ်စီကသတင်းတောက်တွေကိုပြောခဲ့ပါတယ်။ဒါပေမဲ့လည်းရှေ့လာမယ့်တနင်္လာနေ့ချရင်အမေရိကန်ဆန်ဒီယေဂိုမြို့မှာသမ္မတဘိုင်ဒန်ပြည်ထောင်စုဝန်ကြီးချုပ်ရီရှိဆူနက်တို့နဲ့တွေ့တဲ့အခါသဘောတူညီချက်အသေးစိတ်ကိုထုတ်ပြန်လိမ့်မယ်လို့ဩစတြေးလျသတင်းဌာန Sydney Morning Herald ကဖော်ပြခဲ့တာကိုတော့ဝန်ကြီးချုပ်ကအတိအမပြုပေးခဲ့ပါဘူး AUKUS လို့အတူကောက်ခေါ်တဲ့သုံးနိုင်ငံကာကွယ်ရေးသဘောတူညီချက်အရ ဉာဏ်ရည်တူနည်းပညာ cyber နဲ့ quantum နည်းပညာတို့အပြင်ရေရောစနစ်တွေတာဝဲပစ်စနစ်တွေပါဝင်နည်းပညာခဏတွေမှာကျန်းကျင်မှုတွေအလွယ်တကူမျှဝေနိုင်မှုရည်ရထားတာပါခင
်ဗျ။တရုတ်ဖြော်ပြရေးလူမှုကွန်ရက် TikTok နဲ့တခြားပြည်ပအခြေဆိုင်နည်းပညာတွေကအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးကိုချိန်ချောက်တယ်ဆိုရင်အစိုးရကပိတ်ပင်ခွင့်အာဏာအနှင်းမဲ့ဥပဒေအထက်လွတ်တော်အမတ်တဒါဇင်လောက်ကမနေ့ကအဆိုပြုခဲ့ပြီးအမေရိကန်သမ္မတအိမ်ပြူတော်ကလည်းထောက်ခံတဲ့အကြောင်းမနေ့ကပြောဆိုပါတယ်။အမေရိကန်ပြည်သူတန်းတရာလောက်အသုံးပြုနေတဲ့လူကြိုက်များတဲ့ TikTok အသုံးပြုတာကိုထိန်းချုပ်ဖို့အတွက်လွတ်တော်အမတ်တချို့ကြိုးစားနေတာကိုပိုပြီးထောက်ခံအားပေးလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်သူတန်းတရာလောက်ဟာနေ့စဉ်မိနစ်60လောက် TikTok ကိုသုံးနေကြတယ်လို့အထက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌမတ်ဝါကနာကပြောဆိုပါတယ်ခင်ဗျာ။
အီရန်ကကျောင်းသူတွေအစိတ်အသင့်နဲ့ဖြစ်ရတွေနဲ့ဆက်နွယ်ပြီးလူတော်များများကိုအီရန်ဆိုရကဖမ်းဆီးလိုက်ပါတယ်လူတချို့ဟာပြည်ပရောက်တိုက်ခိုက်သတင်းမီဒီယာတွေနဲ့ဆက်သွယ်ခဲ့တယ်လို့မကြသေးခင်ကပေါ်ပေါက်ခဲ့တဲ့အတီးကြုံတွေနဲ့ပတ်သက်နေတယ်လို့အီရန်ပြည်ထောင်ရေးဝန်ကြီးဌာနကဆက်ဆွဲထားတာကိုအစိုးရပိုင်းသတင်းမှမနေ့ကထုတ်လွှင့်သွားခဲ့ပါတယ်နိုဝင်ဘာလကတည်းကဆိုရင်အီရန်နိုင်ငံကကျောင်းသူတွေမှကျောင်းသူတစ်ထောင်လောက်အစိတ်အသင့်တွေဖျက်နာခဲ့တယ်လို့အီရန်ဆိုရသတင်းဌာနနဲ့အရာရှိတွေကပြောနေပါတယ်တချို့နိုင်ငံသမားတွေကတော့ဒါဟာမင်းကလေးတွေပညာသင်တာကိုကန့်ကွက်နေတဲ့ဘာသာရေးအဖွဲ့တွေရဲ့လှုပ်ရဆိုပြီးအပြစ်တင်နေပါတယ်လူလေးယောက်ပါတဲ့အဖွဲ့စည်းတစ်ခုတည်းက၃ယောက်ကိုမကြာခင်ကဖြစ်ပွားခဲ့တဲ့အထီးကုံးတွေမှာပါဝင်ပတ်သက်ခဲ့တဲ့အတွက်ဖမ်းဆီးလိုက်ကြောင်းနဲ့ပြည်ပရောက်တိုက်ခံသတင်းမီဒီယာတွေနဲ့ဆက်သွယ်တာကိုစုံစမ်းဖော်ထုတ်ထားတဲ့အကြောင်းကြေညာထားပေမဲ့အသေးစိတ်ကိုတော့အီရန်အစိုးရကပြောဆိုသွားခြင်းမရှိပါဘူးကျောင်းတွေမှာအစိတ်သင့်စေခဲ့တဲ့လှုပ်ရတွေအတွက်ဒီနယ်6ခုကလူတော်များများကိုဖမ်းဆီးလိုက်တဲ့အကြောင်းလဲကျင်းညာချက်မှာဖြစ်ဆက်ဖော်ပြပါတယ်။ကျောင်းတွေကိုအစိတ်သင့်ခဲ့တဲ့တိုက်ခိုက်မှုဟာခွင့်လွတ်လို့မရတဲ့ရာဇဝတ်မှုကြီးဖြစ်ပြီးရွယ်ချက်ရှိရှိလုပ်မယ်ဆိုရင်တေဒန်စီမှာဖြစ်ချောင်းအီရန်ဘာသာရေးခေါင်းဆောင်ကလည်းတင်းလာနေမှာပြောထားပါတယ်ခင်ဗျာ။ဒီအမေရိကန်ရဲ့ပေါ်တူညထိတ်တရောက်တဲ့တဲ့တွေကိုကိုခမောင်စိုးမင်းနဲ့ကျွန်တော်ပြပြခဲ့တာပါအခုလိုတဲ့တွေပြီးမှတော့စိတ်ဝင်စားစရာအကောင်းဆုံးတဲ့ပေးဖို့ချက်တွေကိုဇက်တိုက်ပြပြပေးပါမယ်ပထမဆုံးကတော့ TNL တအောင်းပလောင်ထင်းချုပ်ရနယ်မြေမှာဝန်တန်းတွေ CDN ဝင်မှု TNL ရအမိန့်ထုတ်လိုက်တာပါ TNL ခေါ်တအောင်းပလောင်တပ်ဖွဲ့ကသူတို့ဒေတာအတွင်းကဌာနဆိုင်ရာဝန်တန်းတွေကို6လအတွင်း CDN လုပ်ဖို့နဲ့လိုက်နာမှုမရှိရင်အရေးယူသွားမယ်လို့သတိပေးလိုက်ပါတယ်တောင်ပလောင်ဒေသမှာ CDM လုပ်သူတွေကိုစစ်တပ်ကရေးယူတာရှိတယ်လို့မလုပ်သူတွေကို TNL ကရေးယူမဲ့အခြေအနေရှိတာကြောင့်သူတို့ဘဝဟာလုံခြုံမှုမရှိဘဲဖြစ်နေကြောင်းဒေသခံဝန်ထမ်းတူကတော့ပြောပါလေဒီသတင်းကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
TNL ခေါ်တောင်ပလောင်တပ်ဖွဲ့ကဌာနဆိုင်ရာဝန်ထမ်းတွေကို CDM လုပ်ဖို့အရင်ကစာပို့တိုက်တွန်းတာဟောပြောတာတွေရှိခဲ့ပေမဲ့ဒီတစ်ချိန်မှာတော့ကြီးညာချက်ထုတ်ပြန်ပြီးမလိုက်နိုင်ရင်အရေးယူမှာဖြစ်ကြောင်းသတိပေးလိုက်တာပါဒီလိုသတိပေးတိုက်တွန်းလိုက်တာနဲ့ပတ်သက်ပြီး TNLA ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတိုက်ကျော်က VOA ကိုခုလိုပြောပါတယ
်ဒါကတော့ကျွန်တော်ဒီအောက်ခြေဌာနကနေကျွန်တော်ဒီအောက်ခြေကိုသူကညင်ရစာဖြစ်ပါတယ်အဓိကတော့ဒီ CM ကိစ္စပေါ့နော်အဓိကကုလိတာအခုနဲ့မြေတွင်းမနော်နန်းစီရဲ့ဝန်ထမ်းတွေပေါ့ CM မဝင်သေးတဲ့ဟာတွေပေါ့ဒီအတိပြီးတော့ဖြစ်တာပေါ့ဆောလာအတွေ့ဒီ August အထိပေါ့
ထုတ်ပြန်တဲ့စာမှာ August လအထိ CDM မလုပ်ဘူးဆိုရင်တောင်ပလောင်ဒေတာကထွက်ခွာဖို့နဲ့မလိုက်နိုင်ရင်အရေးယူသွားဖို့ပါဝင်ပါတယ်ဘလို့အရေးယူမယ်ဆိုတာကိုတော့ဖော်ပြထားတာမရှိပါဘူး TNL ကအဓိကတိုက်တွန်းထားတဲ့နယ်မြေတွေမှာပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာကနန်းစံနဲ့မန်တုံမြို့နယ်တွေပါဝင်တယ်လို့သူတို့လှုပ်ရှားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကတီဘောကြောင်မဲလာရှိုသိန်းဒီကွတ်ခိုင်မူဆန်နဲ့နန်းခမ်းမြို့နယ်တွေပါဝင်ကြောင်းပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတားအိုက်ကျော်ကပြောပါတယ်နန်းစံဒေတာကန်ဝန်ထမ်းတူကတော့ TNL ရဲ့တိုက်တွန်းချက်ပေါ်သူ့ရဲ့အမြင်ကိုခုလိုပြောပါတယ
်ကျွန်တော်တို့ဒီတော်လန်ရေးဒီသားလေယူဆတယ်ပြင်တော်လန်ရေးကာလလေကျွန်တော်တို့ယူဆတဲ့အတွက်ကြောင့်ဒီလိုမျိုးပြုလုပ်တဲ့ပုံမှာတော့ကျွန်တော်တို့အမြင်နဲ့တော့ဟိုလက်ခံပါတယ်အဲဒီမဲ့ချူချူအရာတွေကဦးတယောက်ပုံမှာတော့ PR တက်ရောက်သွားတာပေါ့နော်စကန်ပြီးတော့ကြည့်မယ်ဆိုရင်တော့ဒီလိုမျိုးပြန်သူသူနိုင်မှာအရွေးတစ်ခုဟာရှိပူရောက်မယ်လို့တော့ယူဆလို့ပေါ့နော
်လောလောဆယ်တော့သူတို့ဒေတာမှာနန်းစီဒီယံပဲဖြစ်ဖြစ်စီဒီယံပဲဖြစ်ဖြစ်နှစ်ဖက်လုံးမှာလုံခြုံမှုတော့မရှိကြောင်းလည်းဆက်ပြောပါတယ
်ဒီလုံခြုံမှုကတော့စီဒီယံပဲဖြစ်ဖြစ်နန်းစီဒီယံပဲဖြစ်ဖြစ်ပေါ့နော်ဒီလုံနှစ်ဖက်ကတော့ဒီစိတ်ပိုင်းဆိုင်ရာအရာတို့လည်းကောင်ရုပ်ပိုင်းဆိုင်ရာအရာတို့လည်းကောင်လုံခြုံမယ်လို့တော့မရှိကြဘူးပေါ့နော်ဒီနန်းစီဒီယံဖြစ်နေတဲ့လူတွေကလည်းဒေတာမှာဖူးမှုနေတဲ့အဖွဲ့အစည်းအသီးသီးတွေရှိကြတာပေါ့နော်
အဲ့ဒီအရတော့ဒါဒီနန်စီအန်ဘီတွေ့ကတာဖီအာတူတူတူတရားခံစားရကြတော့ပေါ့ဒီရန်သမားတွေကျွန်တော်လည်းဒီကစားပဲကပြေးလာမယ်အိုက်ဖီအာတို့အမှုမှာလည်းဂျင်းဆိုင်နေရတော့ဒီရန်ဒီစီမန်စီရန်ဒီစီကိုကြီးစိတ်ကြီးကြီးမျိုးရှိကြတော့တီအန်အယ်ကသူတို့ထုတ်ပြန်ချက်မှာအရေးယူမှာဖြစ်ကြောင်းဖော်ပြထားတယ်လို့စစ်ကောင်စီဘက်ကလည်းပြီးခဲ့တဲ့ဇန်နဝါရီလအတွင်းကစီဒီအမ်ဝန်ထမ်းတွေကိုတာဝန
ကိုရာကျော်ရှိရမှာ600နီးပါးကန်အလုပ်ပြန်ဝင်ခဲ့ကြောင်းအများစုအားမိသားစုအခက်အခဲကြောင့်ဖြစ်ကြောင်းရွှေဖီမီသတင်းဌာနကဖော်ပြခဲ့ပါတယ်ခင်ဗျာတီအန်အယ်တောင်းပလောင်ထင်ရှားနေမြန်မာဝန်ထမ်းတွေစီတီအန်ဝန်ကြားဖို့တီအန်အယ်ကအမိန့်ထုတ်တာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့တရုတ်အာရှကြီးအားထူးကိုယ်စားလှယ်မြန်မာခီးစဉ်သုံးသက်ချက်သတင်းမှာစစ်ကောင်စီကထားဗိုလ်ချုပ်မှုကြီးမဲအောင်လိ ယ်မစ္စတာတန်ဆီဂျန်တို့တွေ့ချိန်မှာငင်းချင်းရဲ့ပြင်နှစ်နိုင်ငံစီးပွားရေးကိစ္စတွေအတွက်ဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကပြောပါတယ်ဆွေးနွေးမှုအသေးစိတ်ကိုတော့ထုတ်ပြောတာမရှိခဲ့ပါဘူးသုံးသက်သူတွေကတော့စီးပွားရေးဆိုင်ရာဆွေးနွေးမှုအတွက်သာရလက်ထပ်လာနိုင်မယ်လို့သုံးသက်ထားပါတယ်ဒီသတင်းရန်ကုန်ကပေးပို့လာတာကိုမဆွမွန်ပြောပြပေးပါအောင်ခင်ဗျာ
ပြီးခဲ့တဲ့မတ်လ6ရက်နေ့ကနေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌနဲ့တရုတ်အထူးကိုယ်စားလှယ်တို့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်တွေ့ဆုံရတဲ့အသေးစိတ်ကိုထုတ်ဖော်ပြောဆိုတာမလုပ်ခဲ့ပေမဲ့အာရှရေးရာအထူးကိုယ်စားလှယ်နဲ့ငင်းချမ်းရေးကိစ္စကိုအဓိကထားပြီးဆွေးနွေးခဲ့ပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
ဒီကတော့ငင်းချမ်းရေးနဲ့ပတ်သက်တဲ့ကိစ္စပါပဲဗျငင်းချမ်းရေးနဲ့ပတ်သက်တဲ့ကိစ္စဖြစ်တယ်ဟိုဘက်မြောက်ပိုင်းဖွဲ့တယ်လည်းပြည်ကြည့်ပြီးဖြစ်ပါတယ်အဲဒီမှာလည်းကျွန်တော်တို့တောက်တဲ့ချိန်မှာဒါတရုတ်နဲ့မြန်မာကဏ္ဍပေါင်းစုံမှာကျွန်တော်တို့အာပူပေါင်းဆောင်ရည်ပူပေါင်းဆောင်ရည်အချိန်ကိုတိုးမြင့်ဖို့ဒီငင်းချမ်းရေးလုပ်ငန်းတွေကိုဒါအချိန်ကိုတိုးမြင့်ပြီးတော့ကြာလှုပ်ဆောင်သွားဖို့ဒီငချက်ကိုပဲအတိအကျထားပြီးကြာကျွန်တော်ဆွေးနွေးကြတာဖြစ်ပါတယ်ဒီမြန်မာနိုင်ငံရဲ့ငင်းချမ်းရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအနေနဲ့ရခိုင်ကူညီနေကြတော့တိုင်းပဲဒါပြင်ဆက်လက်ပြီးတော့ကြာအချိန်ကိုမြင့်တင်ပြီးတော့ကြာဆောင်ရွက်သွားမယ်ဆိုတဲ့ဟာကိုပဲအင်ပြရနေဖြစ်ပါတယ်ကျွန်တော်ရင်ကတိုင်ပြောပြတာပဲမြန်မာအကျိုးလိုလားတဲ့ဖွဲ့စည်းခြင်းနဲ့အဲ့ဒါကြောင့်လို့လည်းပူပေါင်းဆောင်ဖို့တည်ရှိပါတယ်ဆက်လက်ပြီးပူပေါင်းဆောင်ရတော့မှာဖြစ်ပါတယ်
ဒါကတော့3လအတွင်း2ကြိမ်မြောက်တွေ့ဆုံမှုဖြစ်ပါတယ်ပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလ29ရက်တုန်းကလည်းတွေ့ဆုံမှုတွေလုပ်ခဲ့ပါသေးတယ်အဲ့ဒီ2022ခုနှစ်ဒီဇင်ဘာလနောက်ဆုံးပတ်အတွင်းမှာလည်းတရုတ်နိုင်ငံယူနန်ပြည်နယ်မှာမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံခဲ့ပါသေးတယ်အခုတခါမှလည်းစစ်ကောင်စီဥက္ကဋ္ဌနဲ့မတွေ့ဆုံမီကဖေဖော်ဝါရီလတတိယပတ်ထဲမှာပဲဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ကချင်လွတ်မြောက်ရေးတပ်မတော် KIA တို့အပါအဝင်မြောက်ပိုင်းလက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတစ်ခေါက်တွေ့ဆုံမှုဟာနေဆက်ဒေသနဲ့ပြည်တွင်းတည်ငြိမ်ရေးငြိမ်းချမ်းရေးအပြင်နှစ်နိုင်ငံစီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်လို့စစ်ကောင်စီပြောခွင့်ရကထုတ်ပြောခဲ့ပေမဲ့ဘယ်အချက်တွေဆွေးနွေးသလဲဆိုတာကိုတော့တိတိကျကျမပြောခဲ့ပါဘူး
။ဒါတော့အများကြီးညီနိုင်နေတဲ့ဟာတွေပဲဖြစ်ပါတယ်ဗျ။အဲ့တော့ကျွန်တော်ကဏ္ဍပေါင်းစုံနဲ့မှာပါပြီးသားပါခင်ဗျာ။အားပေါင်းစုံအဖွဲ့ချုပ်တို့တည်ရည်တွေကိုကျွန်တော်ဆက်လက်ပြီးကြအရှိန်ဟုံမြင့်တင်ဆောင်ရွက်ပေါ်မှာဖြစ်ပါတယ်။ဒီအရေရိုးလေးရခင်တို့ကအထုကိုယ်တည်းလည်းလှောက်ဆောင်ပါတာဖြစ်တယ်။အထုကိုယ်တည်းလည်းအရှိန်ဟုံမြင့်တင်ပြီးဆက်လက်လှောက်ဆောင်ပါမှာဖြစ်ပါတယ
်။အထုကိုယ်စလေတဲ့မစ္စတာတိန်ရှီဂျွန်းဟာတရုတ်မြန်မာနယ်စပ်ဒေသကိုခြေကုပ်ယူပြီးတော့လှုပ်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့စစ်ကောင်စီကိုတလဲစီတွေ့ဆုံနေတာမို့ဘလောက်ထိငြိမ်းချမ်းရေးမှာတက်ရောက်မှုရှိသလဲဆိုတာနိုင်ငံရေးကဲခတ်တွေဘက်ကလေလာဆောင်ကြည့်နေကြတာပါမြန်မာနိုင်ငံရေးလေလာသုံးသပ်သူဦးရဲထွန်းကတော့ဒီတွေ့ဆုံမှုတွေကနေငြိမ်းချမ်းရေးအထက်တရုတ်နိုင်ငံရဲ့စီးပွားရေးဘက်မှသာပိုးပြီးတော့အမျက်ထွက်နိုင်ပွဲရှိတယ်လို့သူ့အမြင်အခုလိုပြောပါတယ
်အမေရိကန်နဲ့အနောက်အုပ်စုကဟလာကုလသမဂ္ဂကိုအသုံးချပြီးတော့မြန်မာနိုင်ငံပေါ်ဖိအားပေးတဲ့ကိစ္စပဲဖြစ်ဖြစ်နော်အဲတရုတ်ကအာဆီယံနဲ့လက်တွဲပြီးတဲ့အခါကျတော့အဲမြန်မာပြည်ပေါ်မှာဖိအားပေးတဲ့ကိစ္စပဲဖြစ်ဖြစ်ဘက်ကလုပ်တဲ့ကိစ္စပဲဖြစ်ဖြစ်အကျိုးတက်ရောက်မှုအလုပ်ဖြစ်လာနိုင်ဖို့ဆိုတာကအဲပြည်တွင်းမှာလက်တွဲပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေရဲ့သဘောထားအပေါ်မှာပဲတည်တယ်အဲတရုတ်အနေနဲ့ကတော့တချမ်းဆိုတာကသူဩဇာညောင်းတဲ့နေသားကအဖွဲ့အစည်းတွေနဲ့အဲနာဆာကနဲ့ဂျာမာပြစ်ခတ်မဖြစ်ဖို့ထပ်မဖြစ်ဖို့လို့ဟလားအဲသူလုံးမဲ့ဒီဘက်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေဒေသမှာအေးအေးချမ်းချမ်းဖြစ်ဖို့လို့အဲ့အရာတွေကတော့ဖြစ်နိုင်တယ်။သူကလည်းအဲ့ဒီစီဝါရေးလုပ်ဖို့အတွက်အဲ့ဒီဒီဒေသတည်ငြိမ်အေးချမ်းရေးကိုသူကလိုလားတာနော်။တစ်ခုလုံးအရေးကိစ္စမအောင်မြင်နိုင်ရင်တောင်မှအဲသူပြချမ်းကိစ္စနော်သူအကျိုးစီးပွားသူရင်းနှီးမြှုပ်နှံမှုတွေအဲဒီအေးအေးချမ်းချမ်းနဲ့ဆက်ပြီးလုပ်ဖို့အတွက်ကတော့ ောင်မြင်အောင်အောင်မြင်နိုင်တာပေါ့နော
်မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISB မြန်မာရဲ့အချက်အလက်တွေအရကတော့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်တွေမှာကံပိုက်တီထိန်ချုံနေဆက်စည်းဝါးရေးပူပေါင်းဆောင်ရွက်မှုဆုံးနောက်မူဆယ်ရွှေလီနေဆက်စည်းဝါးရေးပူပေါင်းဆောင်ရွက်မှုဆုံးချင်းရွှေဟော်လင်းချမ်းနေဆက်စည်းဝါးရေးပူပေါင်းဆောင်ရွက်မှုဆုံးကွာလုံတရားတိဆောက်ရေးရွှေလီမန္တလေးမြစ်ထားတိဆောက်ရေးဝတ်တလုံးဦးမင်လှိုင်ကောင်းစီမံကိန်းနောက်တရုတ်မြန်မာနေဆက်ဖြတ်ကျော်တအားလိုက်မြစ်ကြီးနာစည်းဝါးရေးဖွံ့ဖြိုးမှုဆုံးစာတာတွေကိုတရုတ်နိုင်ငံဘက်ကတိဆောက်ဖို့ရှိနေပါတယ်တရုတ်အထူးကိုယ်စားလှယ်တဲ့မစ္စတာတိန်ရှီဂျွန်ဟာတရုတ်အထူးကိုယ်စားလှယ်ဆွန်ကော်ရှာရဲ့နေရာမှာ2022ခုနှစ်ဒီဇင်ဘာလမှာအစားထိုးဝင်ရောက်လာသူတဦးဖြစ်ပါတယ်ရှင
်တရုတ်အရှာကြီးအထူးကိုယ်စားလှယ်မြန်မာခီးစဉ်သုံးသက်ချက်အကြောင်းမဆုံမပြောပြခဲ့တာပါအခုတော့မြန်မာလူသားများလာတဲ့ကိုရီးယားမှာဗီဇာမဲ့နိုင်ငံသားတွေကိုရေးယူဖို့ပြင်နေတဲ့သတင်းမှာကိုရီးယားဆိုရဟာသူ့နိုင်ငံထဲမှာဗီဇာမဲ့နေထိုင်တဲ့နိုင်ငံသားတွေကိုအခုနှစ်ဧပြီလနောက်ဆုံးထားပြီးရှင်းလင်းသွားမယ်လို့ထုတ်ပြန်ထားတဲ့အတွက်ဗီဇာမရှိတဲ့မြန်မာနိုင်ငံသားတွေလည်းစိုးရိမ်နေရပါတယ်။အလုပ်ပြောင်းရွှေ့ပြီးလုပ်ကိုင်လည်းရှိတဲ့မြန်မာနိုင်ငံသားတွေအလုပ်တစ်ခုကနေတစ်ခုကိုရွှေ့ပြောင်းလိုက်လို့ဗီဇာတက်တန်းအလိုလိုကုန်ဆုံးပြည့်ပြည့်သွားသူတွေအနေနဲ့တရားဝင်နေထိုင်ဖို့ခက်ခဲတာကြောင့်အခုလိုစီကံတင်းကျပ်မယ်ဆိုရင်အခက်အခဲတွေရှိလာနိုင်တယ်လို့ကိုရီးယားရောက်မြန်မာတွေကပြောပါတယ်။ဒီအကြောင်းမင်းမြန်ပြဖို့ထားတာကိုကိုစောဝက်လိုက်ပြောပြပေးပါအောင်ခင်ဗျာ။
ဗီဇာမဲ့နေထိုင်တဲ့နိုင်ငံသားအလုံးကိုဖမ်းဆီးအရေးယူသွားမယ်လို့တောင်ကိုရီးယားတရားရေးဌာနကမကြသေးခင်ကထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်ချက်ဟာဗီဇာမဲ့နိုင်ငံသားတွေအတွက်အခက်အခဲတွေ့နိုင်ပြီးလွတ်လွတ်လပ်လပ်အလုပ်လုပ်နိုင်ဖို့မတေချာတော့သလိုအလုပ်လုပ်နေရင်ဖမ်းဆီးခံရတာတွေရှိလာနိုင်ကြောင်းကိုရီးယားမြန်မာပူးတွဲလှုပ်ဆောင်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးစော်မိုးအောင်ကပြောပါတယ်
။ဒီကိုရိုနာကိစ္စရေးလည်းတစ်ပြေးနဲ့ညွန်နေတာဖြစ်တဲ့ကိုပြည်ပကနိုင်ငံသားအလုပ်သမားတွေပြန်လဲဝင်ရောက်လို့ရတဲ့အနေထားရောက်လာတော့လေပြီးတော့လည်းဒီဇာမိတ်ဒီမှာတအားမနစ်ကအလုံးအရင်ရင်းနေတွေကတင်းတယ်ပဲပုံလို့များလာတော့လေအဲ့ဒါတွေလည်းသူတို့ကထိန်းချုပ်ခြင်းတဲ့သဘောနဲ့လုပ်တယ်လို့ယူဆပါတယ်ဒီဇာမိတ်ဖြစ်ရင်တော့သူတို့ကိုလောက်အကကတွေးလို့ဖမ်းပြီးလဲဆိုရင်သူကဖမ်းပြီးတော့အများကြီးပြန်ပို့မှာပဲလေ
တောင်ကိုရီးယားမှာတမရသည့်အဖြစ်နဲ့ယုံဆုယိုးတက်လာပြီးတဲ့နောက်တရားမဝင်ဗီဇာမဲ့နေထိုင်သူတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့ပြင်ဆင်နေတာပါရှင်နေကြောင်းဖြစ်ခဲ့တဲ့တမရယုံဆုယိုးဟာလက်ပေးလက်ယူတိုက်ဖြတ်ဖို့ဂရုပြုထားသလိုဥပဒေအရကန်တွယ်တဲ့နေရာမှာလည်းနာမည်ကြီးသူဖြစ်ပါတယ်အခုဆိုရင်တောင်ကိုရီးယားမှာဗီဇာမဲ့နေထိုင်တဲ့နိုင်ငံသား၄သိန်းလောက်ရှိနေပြီးအဲ့ဒီထဲမှာမြန်မာနိုင်ငံသားတွေလည်းအရေးအတွက်များများရှိနေတာပါကိုရီးယားရောက်လာပြီးဗီဇာမရှိဘဲနေထိုင်နေရတဲ့အကြောင်းရင်းတွေကအမျိုးမျိုးရှိကြောင်းကြောင်နမ်မြန်မာအသင်းရဲ့ဥက္ကဋ္ဌကိုနေအောင်က VOA ကိုအခုလိုပြောပါတယ်
မြန်မာပြည်ကဒီတိုင်းနဲ့ကျွန်တော်ဒီနိုင်ငံချင်းအရင်လိုတဏ္ဍာရီရလုံးလိုက်တဲ့ခါကြတဲ့အချိန်မှာလုံငန်းပြည်နယ်မှာအဆင်မပြေတဲ့လူရှိတယ်။သူကတော့အလုပ်ဆက်ရှင်နဲ့ဆက်ရုံနဲ့ကဘယ်တော့မှပြည်ဝင်တော့အလုပ်ဆက်ရှင်မပြေဘူး။ဒီတိုင်းဆက်ရင်ဆိုရင်မဆက်ရင်ဟိုဒီတိုင်းတရားမဝင်လောက်ကအနေနဲ့နေဆိုတော့ပြတော့တချို့တွေကတော့အဲ့ဒီဆက်ရုံတွေမှာဘယ်လိုမှကြီးလက်ခံနိုင်ဘူးပေါ့နော်။အခုအနေနဲ့စစ်ဆက်လို့ကိုအဆင်မပြေတော့ကြတော့ဟိုလိုက်ကြတယ်။ဒါတို့ကတော့ကြတော့ဆက်ရုံဘက်ကလည်းဟိုနားလည်းမလွယ်အလုပ်သမားဘက်ကလည်းပဲအော်အစီအစဉ်ပါပဲသူဒီနားလည်းမလွယ်ဘူးအဲ့လိုမျိုးတွေတောင်းဆိုတဲ့လူတွေရှိတယ်သူကကြတော့ခုနပြောဆိုပေါ်တော့အလုပ်ကြောင်းတဲ့ကာလတွေဆိုတဲ့ကအကြောင်းမျိုးမျိုးကြောင့်ကိုယ်ကအလုပ်လည်းမသိဘူးဒီကအလုပ်လည်းပဲမသိနေကြတဲ့မှာအိုလဲတဲ့လူတွေရှိတယ်ပေါ့နော
်ဝယ်ယူဖို့ပြင်ဆင်နေတဲ့နိုင်ငံသားအကြောင်းသားတွေလည်းဒီအထက်မှာပါဝင်နေပါတယ်ဝယ်ယူဖို့ဆောင်ဆိုင်ရင်ကျောင်းအာဏာပိုင်တွေနဲ့ညှိနှိုင်းမှုတွေအဆင်မပြေမှုကြားမှာဗီဇာမဲ့ဖြစ်သွားတဲ့ကျောင်းသားတွေလည်းရှိကြောင်းသူကပြောပါတယ်နိုင်ငံရေးလှုပ်ရှားမှုမှာပါဝင်ပတ်သက်နေတဲ့မြန်မာတချို့ကတော့တလတခါတက်တန်းတိုးလို့ရတဲ့ခိုလုံခွင့်ဗီဇာကိုရှောက်ထားကြသလိုတချို့ကလည်းနိုင်ငံသားအဖြစ်ခိုလုံခွင့်ရှောက်ထားကြသူတွေရှိပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းတောင်ကိုရီးယားအစိုးရကလူသားချင်းစာနာမှုအစီအစဉ်နဲ့6လတခါတက်တန်းတိုးပေးတဲ့ G199 ဆိုတဲ့ဗီဇာတစ်မျိုးလည်းရှိပါတယ်ဒီဗီဇာကို2021ခုနှစ်မတ်လလယ်လောက်မှာကိုရီးယားအစိုးရကစီစဉ်ပေးခဲ့တာပါအခုဒီဗီဇာကို passport စာအုပ်သက်တမ်းရှိမှကိုရီးယားအစိုးရကတိုးပေးတော့မယ်လို့မကြသေးခင်ကအသိပေးခဲ့ပါတယ်မြန်မာတန်ယုံကတော့သူတို့အနေနဲ့ G199 ဗီဇာနဲ့နေထိုင်ခဲ့သူတွေကို passport စာအုပ်မထုတ်ပေးနိုင်ကြောင်းတုံ့ပြန်ခဲ့တဲ့အတွက်ဗီဇာသက်တမ်းတိုးဖို့အခက်အခဲဖြစ်နေကြောင်းမြန်မာအဖွဲ့အစည်းတွေက VOA ကိုပြောပါတယ်ကိုရီးယားအစိုးရကဗီဇာမဲ့နေထိုင်သူတွေကိုဖမ်းဆီးအရေးယူပြီးရင်နေရပြန်ပို့နိုင်ခြင်းများပါတယ်။အဲ့ဒီထဲမှာနိုင်ငံရေးလှုပ်ရှားခဲ့သူတွေပါဝင်မယ်ဆိုရင်စိုးရိမ်စရာအခြေအနေရှိကြောင်းကိုရီးယားရောက်မြန်မာအဖွဲ့အစည်းတွေကပြောနေကြပါတယ်ခင်ဗျာ
။မြန်မာလူသားတဖြည်းဖြည်းများလာတဲ့ကိုရီးယားမှာဗီဇာမဲ့နိုင်ငံသားတွေကိုအရေးယူပြင်နေတာမို့မြန်မာလူသားတချို့စိုးရိမ်နေရတာကိုကိုစောဝက်လိုက်ပြောပြခဲ့တာပါ။အခုတော့ အပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့ထမ်းရောက်မြန်မာတွေကျင်းပလိုက်တဲ့သတင်းမှာမြန်မာနိုင်ငံတဝန်းလူဒန်းပေါင်းစုံအမျိုးသမီးတွေဟာဒီနေ့ကာလမှာသူတို့ရဲ့စွမ်းဆောင်နိုင်မှုတွေဖောက်ထွက်နိုင်မှုတွေအတွက်ယုံကြည်မှုတွေပိုရှိလာပြီးအပြောင်းအလဲတွေပေါ်ဆောင်ဖို့ဆက်လုပ်ဆောင်သွားမယ်လို့ပြောခဲ့ပြီးသူတို့ကိုကဘာကြီးကလည်းမမေ့လျော့အောင်တက်ကြွလို့ရှာသူအမျိုးသမီးတွေကနိုင်ငံတကာအမျိုးသမီးများနဲ့ဒီနေ့မှာပြောဆိုလိုက်ကြပါတယ်ဒီသတင်းကိုထိုင်းနိုင်ငံကဖီယိုသတင်းတောက်မိုက်အေးမှာပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာ2022ခုနှစ်မှာနိုင်ငံရေးအပြောင်းအလဲတွေအဖြစ်အပြီးမှာတော့အမျိုးသမီးတွေဟာရှေးရုံးအစဉ်လာတွေအတိုင်းမဟုတ်တော့ဘဲနိုင်ငံရေးစီရေးလူမှုရေးကိစ္စရပ်တိုင်းမှာအမျိုးသားတွေနဲ့ဒန်းတူလှုပ်ဆောင်နိုင်ခဲ့ပြီဆိုပြီးနိုင်ငံတကာအမျိုးသမီးများနေ့မှာတက်ကြွလှုပ်ရှားသူအမျိုးသမီးတွေကပြောပါတယ်သူတို့အနေနဲ့စွမ်းဆောင်နိုင်မှုတွေအတွက်ယုံကြည်မှုတွေပိုရလာတယ်လို့အမျိုးသမီးတွေဖိနှိပ်အကြမ်းဖက်ခံရတာတွေရှိနေသေးတဲ့အတွက်ကဘာကြီးကသူတို့ကိုမမေ့လျော့အောင်ဆိုပြီးမြန်မာနိုင်ငံလူထွေတွေလုံသမသမဂအဖွဲ့ချုပ်ရဲ့အတွဲ့ဘက်အတွင်ရေးမှူးမတ်အီကနိုင်ငံတကာအမျိုးသမီးများနေ့မှာအခုလိုပြောပြပါဗျာ
။အမျိုးတော်လိုင်းမှဆိုရင်လည်းကျမတို့အမျိုးသမီးအလုံသမားတွေကအစီအစုံကနေဥဆောင်ဦးရပါဝင်ကြတယ်။အခုဟိုတော်လိုင်းနှစ်နှစ်ကျော်ကာလအတွင်းမှဆိုရင်လည်းနေရာပေါင်းစုံကနေစစ်အာဏာရှင်ကိုတော်လှန်နေကြတယ်ပေါ့နော်။တချို့အမျိုးသမီးတွေဆိုရင်လည်းအင်းရင်းကြဖတ်မှုတွေဖန်နေရတာတွေရှိတယ်။လုပ်ငန်းခွင်ကမျိုးသမီးတွေဆိုရင်လည်းဒီလူသားလိုမျိုးအတိမတ်ပြုမခံရဘဲနဲ့ယနေ့ချိန်ကြီးဖိနှိပ်ခံနေရတယ်။ဒါတွေကိုကဘာကြီးကမေ့လျော့မသွားအောင်အတိပေးလိုက်တဲ့အနေနဲ့ကျမတို့ကမျိုးပွဲလေးကျင်းပခြင်းဖြစ်ပါတယ
်။တက်ကြွလှူရှားသူအခြေခံပညာဦးစီးဌာနကကြောက်ဆရာမတူကတော့မြန်မာနိုင်ငံရဲ့အရွေးတစ်ခုမှာအမျိုးသမီးတွေဟာအာသွန်ခွန်ဆိုင်ပါဝင်ခဲ့ကြတာကြောင့်အနာဂတ်မှာအပြောင်းလဲတွေအများကြီးကိုကြုံတွေ့ရတော့မယ်ဆိုပြီးပြောပါတယ
်ဒီတော်လည်းရင်းမှာကျတော့ဒန်းတူပါဝင်လဲဒီတော်လည်းရင်းမှာကျတော့အပြောင်းလဲတစ်ခုဖြစ်သွားတာကဘာလဲဆိုတော့အမျိုးသားရဲ့အမျိုးသမီးရဲ့မဟုတ်တော့ဘူးကျမတို့ကနိုင်ငံသားအဖြစ်နဲ့အကုန်လုံးကဒန်းတူညီများဖြစ်သွားကြတယ်ဒီအရွေးတစ်ခုဖြစ်ပြီးသွားရင်တော့ကျမတို့ရဲ့ဒီစီယိုဆွဲဆင်လာကြီးမားတဲ့နိုင်ငံထဲမှာမျိုးသားမျိုးသမီးဆိုတာနဲ့ပတ်သက်ပြီးအပြောင်းလဲအများကြီးဖြစ်သွားမယ်လို့မျှော်လင့်ပါတယ်
ဒဂုံတက္ကသိုလ်ဓာတုဗေဒဌာနကတိကတူဖြစ်တဲ့ဒေါက်တာခိုင်စာသွေကတော့အမျိုးသမီးတွေအနေနဲ့ဖိနှိပ်ခံရမှုတွေအကြမ်းဖက်ခံရမှုတွေကြုံရင်စိတ်တက်မကြဖို့အခုလိုမျိုးအားပေးစကားပြောခဲ့ပါတယ
်တချို့အမျိုးသမီးတွေဆိုလို့ရှိရင်အခုအကြမ်းဖက်ခံတာအင်ဂျင်တမန့်မှုတွေဒီလိုအချိန်မှာစိတ်ကြမ်းစမနေပဲနဲ့ငါတို့ဘလို့ပြိုလဲငါတို့ပြိုလဲနေတဲ့ဟာကိုငါတို့ဘလို့ပြန်ပြီးတော့ထူထောင်နိုင်မလဲငါတို့စိတ်ကိုဘလို့တန်မအောင်လုပ်မလဲဆိုပြီးတော့ဟိုစာရင်းများဖတ်မယ်အဓိကကတော့ knowledge အမြင်သင်လာတဲ့အခါမှာကျမတို့တွေအနေနဲ့ပို့ပြီးရင်ဆိုင်ရတဲ့အခါမှာကိုယ်တတိရှိလာမှမထင်ပါဘူး
။တကြွလှူရှားသူအမျိုးသမီးတူဦးကတော့အိမ်နေဖြက်စီးခံရတာသားသမီးနှစ်ဦးနဲ့အတူရင်ဆိုင်ပြီးအခက်ခဲတွေကျော်လွှားရတယ်မှာကြောက်ရွံ့စိတ်တွေရှိခဲ့ပေမဲ့ဒီစိတ်တွေကိုတွန်းလှန်အနိုင်ယူနိုင်ခဲ့တယ်ဆိုပြီးပြောပြပါတယ်
။ပထမကျမဂျီကိုရှောင်းလုံးကတော့ကြောက်ရွံ့စိတ်ရှိတယ်လမ်းရှောင်းလုံးကြောက်ရွံ့တယ်လေ။ကြောက်ရွံ့နေဖမ်းမှကြောက်တယ်ဘာဖြစ်လို့ဆိုတော့ကျမအယူအဖမ်းလို့ရှိရင်ကျမလည်း50ကျော်ပြီဆိုတော့ဖမ်းရင်ဘာလို့ဖြစ်ကျမတေးမှာပဲလေဟုတ်တယ်မလား
ဟုတ်ကဲ့
ကျမအဲ့ဒါနေမခံနိုင်ဘူးအဲ့ဒါကြောင့်ဒါပေမဲ့လို့ကျမအခုပို့ပြီးတော့ခိုင်ပါလေဘာဖြစ်လို့လဲဆိုတော့ကျမစဉ်းစားနေမှအားလုံးကိုကျမတွန်းလှန်နိုင်ပါလေတွန်းလှန်နိုင်မှအသက်ရှင်မှုကအရေးကြီးဆုံးပဲဘဝမှာလေ
တက္ကသိုလ်ပါမောခတူဦးကတော့မြမနိုင်ငံရေးမှာအမျိုးသမီးတွေဟာအမျိုးသားတွေနဲ့ဒန်းတူဖောက်ထွက်လုံဆောင်နိုင်ခဲ့တာကိုကျေနပ်စွာမြင်ခဲ့ရတယ်လို့ကိုစွမ်းဉဏ်စွမ်းရှိတဲ့လောက်လုံဆောင်နိုင်ဖို့အားအင်းနေပို့ပြီးတော့ဖြစ်လာရတယ်လို့လည်းအခုလိုမျိုးပြောပြပါတယ
်အခုချိန်မှာပေါ့နော်ယောက်ျားတွေနဲ့ဒန်းတူဖောက်ထွက်နိုင်ခဲ့ပြီသူတို့ရှိသမျှစွမ်းအားနဲ့သူတို့လှုပ်ဆောင်နိုင်ခဲ့ပြီဆိုတာကိုပြတာလေလို့ကျမတော့သဘောပေါက်ထားပါတယ်ဟိုအမျိုးသမီးတယောက်အမိနဲ့ပေါ့နော်ကိုစွမ်းနိုင်တဲ့လောက်တော့ကျမတို့လည်းအစွမ်းကုန်ကြိုးစားတယ်ဒီတော့လည်းဘာမှနောင်တမရဘူးရှေ့ဆက်ပြီးတော့လည်းကိုယ့်ရဲ့စွမ်းအားတွေကိုထုတ်သုံးမယ်လို့ပဲကျမပြောချင်ပါတယ်ခံရမှုများတယ်ဖိနှိပ်မှုများတယ်ကိုခံရလေဖောက်ထွက်မှုများလေပောက်ကွဲမှုများလေပဲပေါ့နော်အဲ့လိုမျိုးပေါ့
နိုင်ငံတကာအမျိုးသမီးများနေ့ကိုမြန်မာပြည်ရင်းမှာလည်းကျင်းပခဲ့တယ်လို့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့နဲ့ဘန်ကောက်ချင်းမိုင်စတဲ့နေရာတွေမှာလည်းအခမ်းအနားတွေလုပ်ပြီးကျင်းပခဲ့ကြပြီးအမျိုးသမီးတွေရဲ့အတန်တွေကိုထုတ်ဖော်ပြသခဲ့ကြပါတယ်ဒါကတော့နိုင်ငံတကာအမျိုးသမီးများနေ့မှာပြည်ရင်းပြည်ပမှာရှိနေတဲ့အလွှာပေါင်းစုံကအမျိုးသမီးတွေကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်
ထမ်းရောက်မြန်မာတွေအပြည်ပြည်ဆိုင်ရာမျိုးသမီးများနဲ့ကျင်းပခဲ့တာကိုမအေးမှာပြောပြခဲ့တာပါအပတ်စဉ်ကဏ္ဍတွေဆက်လာဖို့ရှိပါသေးတယ်ခင်ဗျ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ VOA American တန်ရဲ့ဗိုလ်ဓူညာပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။VOA ရဲ့မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုမကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗုဒ္ဓညဥကျော်စန်တာရဲ့အစီအစဉ်သစ်ဖြစ်တဲ့အယ်ဒီတာနဲ့ဆွေးနွေးကန်နောက်ပြောပြပေးနေကြဒေါက်တာတန့်စော်ရဲ့လူထုနဲ့ကျမ်းမာရေးနောက်ကိုရနေရဲ့အားကစားကဏ္ဍအပတ်စဉ်အစီအစဉ်တွေကိုဆက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့ဥကျော်စန်တာရဲ့အစီအစဉ်သစ်ပါအရင်ဥကျော်စန်တာရဲ့မြမရေသုံးသက်ချက်ကဏ္ဍမှာအစားထိုးတင်ဆက်ထားတာဖြစ်ပါတယ်။အခုအစီအစဉ်သစ်အဖြစ်မြမရေကပ္ပရေတွေကိုအပတ်စဉ်သုံးသက်သွားမယ်။အယ်ဒီတာနဲ့ဆွေးနွေးကန်းကိုတဝါကြီးနားဆင်ကြည့်ရှုရတော့မှာပါ။ဒီတစ်ပတ်မှာတော့မြမပြဿနာပြည်လေရေးအတွက်ဘာမှမတတ်နိုင်ဖြစ်နေတဲ့အာဆီယံဟာအခုအလှည့်ကျဥက္ကဋ္ဌသည်အင်ဒိုနီးရှားရဲ့ဦးဆောင်မှုအောက်မှာပုံမှန်အစွမ်းထွက်လာနိုင်သလားဆိုတာကိုဆွေးနွေးသုံးသက်ထားပါတယ်။ဥကျော်စန္ဒာကိုမမြသစင်အောင်ကမင်းမြန်ဆွေးနွေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဥကျော်စန္ဒာရှင်အင်ဒိုနီးရှားအာဆီယံဥက္ကဋ္ဌဖြစ်လာတဲ့အခါမှာစစ်ကောင်စီပေါ်မှာဖိအားပို့ပြီးတော့ပေးလာမယ်လို့တချို့ကယူဆကြပါတယ်ဒီပုံမှာဘယ်လိုထင်မြင်မိပါသလဲ
အင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာတဲ့အခါမှာလူတော်တော်များများအတွက်အသက်ဆရာကောင်းတဲ့ကိစ္စလို့ဆိုနိုင်ပါတယ်။ဘာမှမဟုတ်ဆိုတော့အရင်အင်ဒိုနီးရှားမတိုင်ခင်ဖြစ်ခဲ့တဲ့ဥက္ကဋ္ဌတွေကအာဆီယံပေါ်မှာသူတို့ကသိပြီးတော့အင်ဒိုနီးရှားလောက်အချိန်ဝါကြီးကြီးနဲ့ဥဆောင်နိုင်မဲ့နိုင်ငံတွေမဟုတ်ဘူးဆိုပြီးတော့နှိုင်းယှဉ်ကြတာလည်းရှိပါတယ်။ဥပမာအချင်းမြန်မာမှာအရာသိမီလောက်ဖြစ်ခဲ့တဲ့ဥက္ကဋ္ဌတွေဖြစ်တဲ့ကမ်ဘောဒီးယားတို့ဘရူနိုင်တို့ဆိုလို့ရှိရင်သူတို့နိုင်ငံရဲ့ snake တွေကိုနှိုင်းရတော့အင်ဒိုနီးရှားလောက်အနိုင်ငံတွေနေသားမှမရှိတဲ့နိုင်ငံတွေဖြစ်ခဲ့ပါတယ်။ဒါကြောင့်အင်ဒိုနီးရှားကျတော့တော်တော်လေးအခြေအနေကောက်လာလိမ့်မယ်လို့အားတက်ကြသူတွေရှိပါတယ်။သို့တော်လည်းပဲတချို့ကတော့အင်ဒိုနီးရှားလည်းပဲသိဖြစ်နိုင်မှာမဟုတ်ဘူး။သူတယောက်တည်းလုံးလို့ရရကိစ္စလည်းမဟုတ်ဘူး။အာဆီယံတစ်ဖွဲ့လုံးကလုံရမယ့်ကိစ္စသာဖြစ်တယ်။ဆိုပြီးတော့တွေ့ကြပါတယ်။အင်ဒိုနီးရှားဘာလုပ်လဲမလဲဆိုတော့အတိအကျသူကမပြောသေးဘူးပေါ့လေ။တရားကိုယ်စားလှည့်မယ်၊ဘာညာလုပ်နေရဲ့ဆိုအင်ဒိုနီးရှားတကယ်ဘာလုပ်လာမယ်ဆိုတာကိုလမ်းစဉ်ကိုတိကျချပြပြီးတော့လုပ်မလုပ်ဆိုတာကိုစောင့်ကြည့်ပြီးတော့အဆုံးဖြတ်ပေးတာပိုကောင်းမှထင်ပါတယ်အခုလောလောဆယ်မှာကတော့ညွန်နေတဲ့တပိုင်းပြည်သားနဲ့နေကြရအောင်မယ်လို့ယူဆပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီမှာအင်ဒိုနီးရှားကအာဆီယံဥက္ကဋ္ဌဖြစ်လာတယ်တစ်ဖက်မှာကျတော့မလေးရှားဝန်ကြီးချုပ်အစ်စ်ကမြန်မာကိုပုံစံပြောင်းမြှုပ်ချဉ်းကပ်ဖို့အတွက်အပြင်းထန်ပြောလာတာရှိပါတယ်အဲ့ဒီအချက်နှစ်ချက်နဲ့ဒီမဲ့တချို့ကမျောလင်းချက်တွေပို့ပြီးတော့ထားလာတယ်တွေ့ရပါတယ်ဒီပုံမှာဘလို့သုံးသပ်မိပါသလဲ
မလေးရှားကိစ္စကိုသိကြပြမယ်ရှင်မလေးရှားလေတန်းတင်းနေတာအခုမှမဟုတ်ပါဘူးမြန်မာစစ်ကောင်စီအနာမသိငင်ကြတဲ့အပဲမလေးရှားအတော်လေးရိုညာဒုက္ခတွေတွေကိုနှိကွတ်တဲ့အတွက်ကြောင့်ဆိုပြီးတော့မလေးရှားအတော်လေးတင်းတင်းမာမာပြောနေတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့အခုအန်ရာအိဗရာဟင်ဝန်ကြီးချုပ်ဖြစ်လာတဲ့အခါမှာသူဟာတိုင်းပြည်ကနေပြီးထွက်ပြီးတော့ဒေသရင်းမှာလည်းပဲသူအချိန်မှာကိုတက်အောင်လုပ်ပြခြင်းတဲ့သဘောနဲ့ခီးရလှက်နေတယ်ဆိုပြီးတော့သုံးသပ်သူတို့ကအဲ့လိုတော့ရေးကြပါတယ်ဆိုတော့သူအဓိကပြောတဲ့နှစ်ချက်ကတော့ဘန်ကောက်ကိုရောက်တဲ့အခါမှာသူပြောခဲ့တာကတော့မြန်မာနိုင်ငံဟာအာဆီယံကိုဒေသရင်းဒုက္ခပေးတဲ့အတွက်ကြောင့်ပြန်ဖွဲ့ရကာဗောက်ဒါပက်ထရိုပလရမယ်ဆိုတဲ့သဘောမျိုးပြောခဲ့ပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအစိုးရဘက်ကထိုင်းဘက်ကတစုံတရာတုံ့ပြန်တာလက်ခံတာကြိုးစားတာဘာမှမကြားပါဘူးသိနေနေတယ်ပေါ့လေဆိုတော့သိပြီးတော့ဘဝင်ကြားဟန်မတူပါဘူးကြားစရာလည်းအကြောင်းမရှိပါဘူးထိုင်းကတော့မြန်မာနဲ့နီးနီးကကဆက်ဆက်နေတဲ့နိုင်ငံဖြစ်တယ်တခါဝန်ကြီးချုပ်အိဗရာဟင်ဟာဖိလစ်ပိန်ရောက်တဲ့အခါမှာဖိလစ်ပိန်တက္ကသိုလ်မှာသူကမင်းကွန်းပြောတော့မြန်မာနိုင်ငံဟာအာဆီယံနဲ့မှာသိပြီးတော့ဒုက္ခပြည်နေတယ်သူနိုင်ငံမှာမြန်မာနိုင်ငံကဒုက္ခသည်ပေါင်း20ကျော်လောက်ရောက်နေပြီဖြစ်တယ်။ဒါကြောင့်မြန်မာနိုင်ငံကိုချင်းကပ်ဖို့ဒီစစ်တခုရှာရမယ်ဆိုတော့ပြောပြန်ပါတယ်။ဒီကိစ္စမှာလည်းပဲဖိလစ်ပိုင်ဘက်ကသိပြီးတော့ပြောတာမတွေ့ရသေးပါဘူး။ဆိုတော့ဒေရှားနဲ့အင်ဒိုနီးရှားနဲ့နိုင်ငံလုံးရဲ့ပြောတာတွေကတော့အတက်စီရောတောက်ပါတယ်စကားစံအနေနဲ့ပေါ့လေ လက်တွေ့ဖြစ်မလာရင်တော့သကြံအမြောက်များဖြစ်သွားလိမ့်မလားမပြောတော့ဘူးညာရှင်ခင်ဗျာ
အဲ့ဆရာပြောတဲ့သဘောရဆိုရင်ဒါတိတ်ပြီးတော့မျောလင်းလို့မရဘူးလို့ထင်တဲ့သဘောပါနော
်ဟုတ်ပါတယ
်ဆိုရင်ဘာကြောင့်မျောလင်းလို့မရဘူးလို့ဆရာအနေနဲ့ထင်ပါလေ
အဓိကကတော့မြန်မာစစ်တပ်ကနားထောင်မှာမဟုတ်ဘူးလေမြန်မာစစ်ကောင်စီကသူတို့သိမှဗီးမဆိုင်တာဘာပြောပြောဗီးမဆိုင်ဘူးဆိုပြီးနေလာခဲ့တာပဲအာရှန်ငူငါချက်နဲ့တကားရတဲ့ဟာကောင်းတယ်ဒီတိုင်းလုပ်ကြပါဆိုပြီးတော့ဝိုင်းဝန်းတိုက်တွန်းကြတဲ့ဒီငူငါချက်မြန်မာစစ်ကောင်စီတခုမှမလိုက်နိုင်ဘူးအဲ့တော့ဘာမှဖြစ်စရာမရှိဘူးဆိုတော့သူကပြောတယ်မြန်မာစစ်ကောင်စီလိုပြောလို့မရဘူးခက်ကြမ်းကြမ်းကင်တွယ်ရမယ်ပြောတယ်ခက်ကြမ်းကြမ်းကင်တွယ်ဖို့ကလည်းအာရှမှာကင်တွယ်နိုင်တဲ့ရည်ချင်းအချက်လက်တွေနဲ့ပြည့်စုံရမယ်အခုသူ့မှာအကန့်အသတ်တွေအတားအဆီးရှိနေတယ်ပညာရှင်တွေသုံးသပ်သူတွေကလည်းကြွမ်းနေတယ်အာရှမှာ consensus အများသဘောတူဘုံသဘောတူညီရကြမှာသာဆုံးဖြတ်ချက်ချနိုင်ရမယ်ဒုတိယတစ်ချက်က non interference အဖွဲ့ဝင်နိုင်ငံတွေပြည်တွင်းရေးကိုဝင်မဆွဲဘူးဆိုတဲ့ဟာဒီမူတစ်ချက်ကนี่ซ้อนนี่ล่ะเว้ยမြန်မာနိုင်ငံမှာဝင်ဆွဲရင်ဘယ်လိုမှပြောင်းလဲပြပါမဟုတ်ဘူးတဲ့စစ်တပ်က Washington War College ကပမာခအစားရှိဘူးစားဘာပြောလဲဆိုတော့အတူနေနဲ့ချင်းကပ်ပြီးတော့ပြောနေလို့ဘယ်တော့မှမရဘူးတဲ့ဘာကြောင့်လဲဆိုတော့သူတို့ကစစ်သားဆွေးနွေးခြင်းနဲ့ goodwill ဆန္ဒသဘောထားမှမရှိဘူးသူတို့လိုချင်တာအာဏာသူတို့လိုချင်တာအတိုက်ခံတွေကိုလုံးဝနှိကွချင်းမှုပြလိုက်ပဲဖြစ်တယ်တဲ့ဆိုတော့သူတို့ကိုဒီလိုစကားနဲ့ပြောလို့မရဘူးခက်ကြမ်းကြမ်းကြိုက်မှဖြစ်မယ်လို့အမကအပူဇာကပြောနေသလိုထိုင်းကပမာစီတီနာကလည်းအဲ့လိုပြောတာတွေ့ရပါတယ်သူတို့ရေးထားတဲ့သုံးသပ်ချက်တွေမှာပေါ့လေဆိုတော့အဓိကမအောင်မြင်ရတာဒီနိုင်ငံရဲ့ပြောစကားဟာဘာရောမထီအောင်နိုင်ဘူးလို့ဆိုတော့အကြောင်းရင်းကတော့အဲ့ဒါပါပဲမြတ်စင
်ဒါဆိုရင်ကျန်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ရောဘယ်လိုအနေအထားရှိပါသလဲ
ကျန်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအများစုကတော့မြန်မာနိုင်ငံနဲ့နိုင်ငံရေးစနစ်ချင်းသိပ်ပြီးတော့သူမသာကိုမသာသူတို့ကနည်းနည်းစားရဆိုရင်တော့သူတို့ကအတိုက်ခံတွေကိုပြစ်ခတ်ဖန်ဆီးနှိမ့်ဆက်တာတွေမရှိဘူးဆိုတာပဲကွာတယ်လို့ပြောပါလိမ့်မယ်။များသောအားဖြင့်သူတို့တွေကလည်းတကယ်ဒီမိုကရေစီကြားရရွေးကောက်တင်မြှောက်ထားတဲ့အစိုးရလို့ပြောရခက်ပါတယ်။ထိုင်းဆိုပဲကြည့်ပါတော့မြန်မာအင်ဂျင်သူတို့နာမည်စစ်တပ်ကအနာသိမ့်ပြီးတော့ရသားဟိုဟိုပြီးဥပဒေနဲ့အတင်းတည်မြဲဖို့ကြိုးစားထားတဲ့အစိုးရလို့ပြောလို့ရပါတယ်။လာအိုဗီယက်နမ်ကမ်ဘောဒီးယားဒါတပါတီအထုတဲ့နိုင်ငံတွေသာဖြစ်ပါတယ်ဘရူနိုင်းထူနီလောက်ပါပဲဖိလစ်ပိန်ကလည်းပဲသမ္မတမာကိုစ်ကရွေးကောက်ပွဲအရတက်လာတာဟုတ်ပေမဲ့သူ့ဖေရဲ့အေးမေးကြီးကသူ့ပေါ်မှာထုတ်နေတော့သူကဘလောက်ဖြစ်လာတိုင်းမလဲဆိုတော့လေလူတွေကစောင့်ကြည့်နေကြတဲ့အခြေအနေရှိပါတယ်ဆိုတော့သူတို့နိုင်ငံပါတီလိုပြတ်တန်တွေရှိတော့သူတို့ဟာအင်ဒိုနီးရှားမလေးရှားတို့ပြောတဲ့အချိန်တက်တက်ကြွကြွလိုက်လာပြီးတော့ဆောင်ရွက်နိုင်ပါမလားဆိုတော့လည်းပဲအဓိကအခက်အခဲတွေ့နေပါတယ်အဲဒါကြောင့်မဖြစ်နိုင်ဘူးလို့စင်ကောင်းမှန်းနဲ့စနေရတာဖြစ်ပါတယ
်။ဒါနဲ့ဆရာဒီနေရာမှာတခုပြောချင်တာလေဒီအာဆီယံဥက္ကဋ္ဌဖြစ်နေတဲ့ဒီအင်ဒိုနီးရှားကသူကိုယ်တိုင်လည်းဆရာနာရှင်အောက်ကနေပြီးတော့ပြောင်းလဲလာတာပါ။ဒီတော့သူ့အတွေ့အကြုံနဲ့ဆွေးဆောင်နိုင်မဲ့အလားအလာရှိမယ်လို့ထင်ပါလားဆရာ
။စိတ်ကောင်းတဲ့မိဘမှာပဲအင်ဒိုနီးရှားရဲ့အတွေ့အကြုံကိုနမူနာယူသင့်တယ်ဆိုတာမြန်မာနိုင်ငံသူပထမဆိုရတဲ့လက်ထက်ကလေးကဥသိဉ္ဇင်းလက်ထက်ကလေးက2000ကျော်ကျင်ကလေးကအဲ့ဒီဟာကိုနမူနာအဖြစ်လမ်းကြောင်းပေးခဲ့ရတဲ့ပညာရှင်တွေသုံးသပ်သူတွေအများကြီးပါအင်ဒိုနီးရှားမှာလုပ်သလိုပဲလုပ်ဖို့သင့်တယ်ပါတီမမသူတို့လည်းပဲအစားတုန်းကတော့စစ်တပ်ကိုအထူးစားတစ်ခုတည်းပေးထားတယ်နောက်တစ်ဖြည်းဖြည်းဖြည်း phase out ဖယ်ထုတ်သွားမယ်နောက်ပြီးတော့လုံအောင်ရသားစစ်မှန်တဲ့ဆိုရဖြစ်အောင်လုပ်မယ်အဲ့လိုပြောခဲ့ကြပါတယ်အခုအင်ဒိုနီးရှားမှာဂျိုဂိုဗီဒိုရောဟာဆိုလို့ရှိရင်လုံးဝရသစစ်စစ်အစိုးရအဖြစ်ကိုရောက်ရှိနေပြီဖြစ်ပါတယ်ဒါကိုမြန်မာနိုင်ငံလည်းဖြစ်လာလိမ့်မယ်လို့ဖြစ်လာပါစေလို့တရားမျှော်လင့်ကြတယ်ဆိုတော့အဲ့ဒီသမ္မတဝီဒိုတို့ကလည်းပဲသူတို့နိုင်ငံမှာအပြောင်းလဲလှုပ်လာခဲ့တဲ့တွေ့ကြုံရင်းကျက်တဲ့စစ်ဖက်ကြီးကတဲ့အကိုမြန်မာနိုင်ငံကိုဆီလွတ်မယ်ဆိုတာစဉ်းစားနေပါတယ်အဲ့ဒီဘယ်တော့ဆီလွတ်မလဲတကယ်တော့လက်ခံပါမလားဆိုတာလည်းသိစံတရားရှိစရာနောက်တစ်ခုကဒီသမ္မတဝီဒိုတို့ဟာကမ္ဘာ့အင်အားကြီးနိုင်ငံ20ဖြစ်တဲ့ G20 အစည်းအဝေးကိုအင်ရှင်ဖြစ်လက်ခံကျင်းပတယ်ဆိုတော့အောင်မြင်ရင်ကျင်းပနိုင်ခဲ့တယ်လို့ကမ္ဘာကချီးကျူးကြတယ်အများကြီးအမှတ်ပေးရပါတယ်ဆိုတော့သူစီဒီအစည်းအဝေးကိုဆက်ပြီးတော့ထိမ့်ပြီးမြန်မာနိုင်ငံမှာလည်းအလားတူလုပ်ပြခဲ့လိမ့်မယ်လို့ပြောကြတဲ့တွေရှိပါတယ်အင်တာနက်ရှင်နယ်ဇင်းတဲ့ကိစ္စဖြစ်ပါတယ်ဒါပေမဲ့အာဆီယံဥက္ကဋ္ဌစတက်ဟာတစ်နှစ်သာဖြစ်ပါတယ်မှာစဉ်မြန်မာနိုင်ငံရဲ့ပြဿနာကသိပ်ပြီးတော့တာရှိကြံမြင့်လာခဲ့ပြီဖြစ်တဲ့ပြဿနာမျိုးစုံ ်အဘယ်အစားဆွဲထုတ်ရမှမသိရဲ့စုကြုံလို့ဖြစ်နေပြီဆိုတော့ဒီကိစ္စကိုသမနာဝီဒိုရိုရဲ့အာဆီယံဥက္ကဋ္ဌစတန်ကျန်တဲ့လာပိုင်းအတွင်းမှာဖြစ်စင်းနိုင်မှာမလားဆိုတော့အင်တာမှမဖြစ်နိုင်တဲ့ကိစ္စလို့ထင်ပါတယ်မြတ်စွာ
အခုအာဆီယံစုံကြီးစည်းဝေးပွဲတွေမှာစစ်ကောင်စီကိုမဖိတ်တော့ဘူးဆရာဒီနိုင်ငံရေးနဲ့ပတ်သက်တဲ့စည်းဝေးပွဲတွေမှာတော့မှနိုင်ငံရေးရကိုစားမပြူတဲ့သူပဲဖိတ်တာလည်းရှိပါတယ်ဒီတော့အာဆီယံအနေနဲ့ပေါ့နော်မြန်မာနိုင်ငံအပေါ်မှာဒီထက်ပိုပြီးတော့ဘာလို့လာနိုင်သေးရလို့ထင်ပါတယ်ဆရာဥပမာပေါ့မြန်မာကိုအာဆီယံဖွဲ့ဝင်ရနေပြီးတော့ရပ်ဆိုင်းလိုက်တာမျိုးရောဖြစ်လာနိုင်တယ်လို့ထင်ပါသလား
ပထမတစ်ခုကတီဝေးတွေမှာမြန်မာကိုမဖိတ်တော့တာမြန်မာကသိပ်ပူပုံမရပါဘူးအဲ့ဒီကြောင့်မဖိတ်လည်းပဲအေးစေးပဲနာကြီးသက်သာတယ်ဆိုပြီးတော့မြန်မာစစ်ကောင်စီကအဲ့လိုများသဘောထားလာတာမသိပါဘူးနောက်တစ်ခုကဖက်ထုတ်ပြစ်နိုင်လားဆိုတာစောစောကကျွန်တော်တို့ပြောခဲ့တဲ့အတိုင်းပဲမလေးရှားဝန်ကြီးချုပ်အန်ဝိုင်းအီဘရာဟင်ကဒီကိစ္စကိုနည်းနည်းလမ်းကြောင်းနေပြီဖြစ်ပါတယ်ဘယ်သူမှလိုက်မလာသေးဘူးအခုထိဆိုတော့အာဆီယံဒီဖက်ထုတ်ဖို့မပြောနဲ့အဲ့ဒီကိစ္စမှာဝင်ရောက်ဖြစ်ရှင်းဖို့ဆိုတာတော့မှ consensus အလုံးပုံတော့ညီရမဆုံးဖြတ်ရမယ်ဆိုတာအဖို့ဝင်တဲ့နိုင်ငံကိုထုတ်ပြအောင်ဆိုတာတော့ဘယ်လိုမှလွယ်လွယ်ကူကူသူတို့လက်ခံကြလိမ့်မယ်မဟုတ်ဘူးဒီလိုအစဉ်လာလည်းမရှိခဲ့ပါဘူ
းအဲ့လိုဆိုရင်တရုတ်ဘက်ကိုပို့ပြီးတော့တွန်းပို့လိုက်တယ်လို့ရောဖြစ်မသွားနိုင်လားဆရာ
တကယ်တော့တရုတ်နဲ့ပိုနီးစားသွားလေမှာဆိုလို့မြန်မာအရေးကိုထက်ထက်ဝင်မကိုင်းတွဲတာဘာလို့ပြောတာဟာမကိုင်းတွဲခြင်းနဲ့နိုင်ငံတွေရဲ့ရမဲရှာအကြောင်းပြချက်ပါမလို့ထင်လို့အကြောင်းပြနေတယ်လို့ပြောလို့ရပါတယ်ဆိုတော့တချို့ကသုံးသပ်ကြတယ်အဲ့တော့အာဆီယံဟာတဲ့အဓိကတာဝန်ရှိတဲ့အဖွဲ့အစည်းဖြစ်ရတဲ့ဘာမှမတတ်နိုင်ပါလားလို့နိုင်ငံတိုင်းရှုတ်ချခံရတာကလွတ်ကင်းအောင်သူလွတ်ပြနေရတာဖြစ်လို့တော့ပြောကြပါတယ
်ဟုတ်ကဲ့ပါဆရာအဲ့တော့ဒီလိုအခြေအနေမျိုးမှာအလုံးရဲ့ရင်ထဲမှာရှိနေတဲ့မေကွန်းပေါ့မြန်မာနိုင်ငံအတွက်မျှော်လင့်ခြင်းမရှိတော့ဘူးပေါ့
ဟုတ်ကဲ့အဲ့ဒီမေကွန်းကအလုံးရင်ထဲမှာရှိတယ်ကျွန်တော်ရင်ထဲမှာလည်းရှိရဲ့မေကွန်းဖြစ်ပါတယ်များချင်းမျော်လင့်ချက်ကတော့ထားရမှာပဲသို့တော့အဲ့မျော်လင့်ချက်ကနိုင်ငံများကိုအောက်ကူလို့အာဆီယံကိုသော်လည်းကောင်းပြင်ပတနိုင်ငံအနောက်နိုင်ငံကိုသော်လည်းကောင်းအောက်ကူပြီးတော့လုပ်လာလို့တော့မရပါဘူးအဲ့ဒါကိုပြည်တွင်းမှာပဲပြောင်းလဲနိုင်အောင်ညှဉ်းပန်းရမယ်ကြိုးပမ်းရမယ်လို့ထင်ပါတယ်အချင်းကြမယ်လို့ပဲကျွန်တော်တို့ကြွညင်တဲ့လူတွေကိုမြစ်ကြည့်တော့လေအဲ့ပုဂ္ဂိုလ်တွေကလည်းအဲ့လိုပဲပြောတယ်
အာဆီယံအလဲကျဥက္ကဋ္ဌသည်အင်ဒိုနီးရှားလက်ထက်မြန်မာအရေးပို့ပြီးလှုပ်လာနိုင်မလားဆိုတဲ့မျှော်လင့်ချက်ရှိမရှိကိုဥကျော်စန်သားရဲ့အယ်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်သစ်မှာမမျှသစေအောင်နဲ့ဆွေးနွေးတင်ပြခဲ့တာပါအခုတော့ပုံမှန်ပတ်စဉ်လူထုနဲ့ကျန်းမာရေးကဏ္ဍပါ Down Syndrome လို့ခေါ်တဲ့ဉာဏ်ရည်သဘာဝအတိုင်းမဖြစ်တဲ့ကလေးတွေမွေးဖွားလာမှုကြောင့်ပြောပြထားပါတယ်ကလေးမွေးလာရင်မျိုးရိုးဗီဇချွေရင်းမှုဖြစ်ပြီး Down Syndrome ယောဂနဲ့ဉာဏ်ရည်မပြည့်ပဲမွေးလာတတ်ကြတဲ့အကြောင်းရင်းတွေကိုဒီတစ်ပတ်ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးထားတာမျိုးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မကဝင်ဆောင်တဲ့အမျိုးသမီးတွေအနေနဲ့ Down Syndrome လို့ခေါ်တဲ့ဉာဏ်ရည်မပြည့်မီတဲ့ရင်းနှီးငယ်လေးတွေမွေးဖွားဖို့ရာခိုင်နှုန်းများလာတာကိုတွေ့ရပါတယ်။အမျိုးသမီးတွေအနေနဲ့ကိုဝင်ဆောင်ခြင်းနောက်ကျတော့မယ်ဆိုရင်ဒီချက်ကိုသတိပြုကြရမှာပါ။ Down Syndrome လို့ခေါ်တဲ့ဉာဏ်ရည်မပြည့်မီတဲ့ရင်းနှီးငယ်လေးတွေမွေးဖွားရတာဟာဘာကြောင့်ဖြစ်ရတာပါလဲလို့မေးကြည့်တဲ့အခါအထွေထွေယောဂကူဆရာဝန်တူဖြစ်သူဒေါက်တာဆော့ဟယ်ရီနုကအခုလိုရှင်းပြပါရစေ
။ Down Syndrome ကြောင့်ပြောရမယ်ဆိုလို့ရှင်တော့သူ့ရဲ့အခေါ်အဝါနဲ့အရင်စပြောပြမယ်ပေါ့နော်။ဒီ Down Syndrome ကိုမြန်မာလိုကျွန်တော်တို့ Down အသင်းဆိုတာရှိတယ်ပေါ့ Down Syndrome အသင်းရှိတယ်။သူတို့ကပြောတဲ့ဟိုနာမည်ကတော့မျိုးရိုးဗီဇချွေယွင်းခြင်းလက္ခဏာများလို့ခေါ်ရမယ်ပေါ့နော်။ဒါယောဂတစ်ခုထက်မျိုးရိုးဗီဇချွေယွင်းတယ်ဆိုတာမျိုးကတော့ပုံမှန်တယ်ပေါ့နော်။ဒါသူ့ရဲ့ဟိုပေါ့နာမည်ပေါ့။နောက်တစ်ခုကတော့နိုင်ငံသားအတိုင်းပြည်တွေမှာတော့ Down Syndrome ကို Trisomy 21လို့လည်းခေါ်တယ်ပေါ့နော်။ဖြစ်တဲ့အကြောင်းရင်းကိုတေချာလေ့လာကြည့်တဲ့အခါကျတော့သူကမိခင်ရဲ့အသက်နဲ့နည်းနည်းဟိုတော်တော်လေးဆက်ဆက်မှုရှိတာကိုတွေ့ရတယ်ပေါ့။မိခင်အသက်ကြီးလာတဲ့အများကလေးလေးကဉာဏ်ရည်မပြည့်မီဘူးဒီလို Down Syndrome တွေဖြစ်လာဖို့အတွက်အလားအလာတွေပိုများလာတယ် percentage တွေပေါ့နော်။ရာခိုင်နှုန်းတွေပိုတက်လာတာကိုတွေ့ရတယ်။တကယ်အတိအကျဖြစ်ရတဲ့ဖြစ်စဉ်ကတော့ဒီတတိသားဖြစ်ပေါ်ဖို့အတွက်အမျိုးသားနဲ့အမျိုးသမီးရဲ့ class ကြီးပေါင်းဆက်ကြတဲ့အခါမှာဟိုအမျိုးသမီးဘက်ကပေါ့နော်ဒီ chromosome ကျွန်တော်တို့မျိုးဗီဇာမှာရှိတဲ့ chromosome ဆိုတော့ chromosome number ကလေးအများကြီးရှိတဲ့အထက်မှာ chromosome number 27ရဲ့ ဒီလိုကွဲထွက်မှုကမှားပြီးတော့ဒီခရိုမိုဆုံးနံပါတ်ကလေးမှာ27မှာခရိုမိုဆုံးလေးနှစ်ခုပဲရှိရမယ်အစား3ခုရှိနေရပါတော့။ဒါကြောင့်မလို့သူကို try ပေါ့ try စား3ပေါ့နော် trisomy 21လို့ခေါ်ပါတယ်
။ down syndrome ရင်သွေးငယ်လေးတွေဟာမွေးဖွားခြင်းမှာကလေးကထူးခြားတဲ့ဝိသေသလက္ခဏာတွေနဲ့အတူမွေးဖွားလာတာပါ။ပုံမှန်ရင်သွေးငယ်လေးနဲ့မတူဘဲကွဲပြားခြားနားနေတဲ့လက္ခဏာတွေအကြောင်းကိုဒေါက်တာဆော့ဟေရင်နုကအခုလိုရှင်းပြပါတယ်
။ down syndrome ဖြစ်တဲ့ကလေးတွေမှာကျွန်တော်တို့သူ့ရဲ့ပုံမှန်သက်တမ်းထူးခြားခြားအောင်ရှိတယ်။ဆိုတော့ကျွန်တော်တို့အဲ့ဒါကိုအခြေခံအပြင်၃ဘိုင်းခွဲနိုင်တယ်ပေါ့နော်။ပထမတစ်ဘိုင်းကတော့သူ့ရဲ့ရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုပေါ့။အဲ့ဒါ physical growth ပေါ့။အဲ့ဒါဒီသူဒီပုံမှန်ကလေးနဲ့မတူကြီးထွားမှုနှေးကွေးနေတယ်။ပြီးလို့ရှိရင်သူ့ရဲ့ခန္ဓာကိုယ်ကဖွံ့ဖွံ့ဖြိုးဖြိုးမရှိဘူး။ထောင်ထောင်မောင်းမောင်းမရှိဘူး။ခက်ညက်ညက်ခက်ပုပုလေးပေါ့နော်။ဖြစ်တာများတယ်။ယောက်ျားလေးဖြစ်မယ်ဆိုလို့ရှိရင်လည်းသူရှိရမယ့်အရက်အမောင်းအရွယ်အစားပေါ့နော်ကိုခန္ဓာဖွံ့ဖြိုးမှုဆိုတာမျိုးမရှိဘူးပေါ့ဆိုတော့ဒါသူ့ရဲ့ရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုနေကွေးတဲ့ပထမတစ်ချက်ပေါ့နော်ကျွန်တော်တို့ရော physical growth delay လို့ခေါ်တာပေါ့နော်ဒုတိယချက်ကတော့သူ့ရဲ့ခန္ဓာကိုယ်ပိုင်းဆိုင်ရာဟိုဟာလေးတွေပေါ့ဟိုထူးခြားတဲ့လက္ခဏာလေးတွေသူတို့တွေကဒီယောဂရှိတဲ့ကလေးလေးတွေကရုပ်ကလေးတွေအကုန်ဆင်တယ်ပုံစံလေးတွေကအကုန်လုံးအတူတူပဲအဲတော့ရေပူရအပြင်သူတို့ရဲ့ဟိုခန္ဓာမျက်နှာတွေဒီခန္ဓာကိုယ်တိဆောက်ပုံကဘာလေးနဲ့တူမလဲဆိုရင်တစ်ချက်ကမျက်စိကစောင်းပြီးတော့မျက်စိမေးမယ်ပြန်လက်ကလေးတွေကလည်းတူတူတုတ်တုတ်ကလေးပေါ့နော်တူတူတုတ်တုတ်ခိုင်ခိုင်လေးဖြစ်နေတယ်။နောက်တော့သူတို့ခြေပွားတွေကကျဲတယ်ပြီးရင်ခြေချောင်းလေးတွေကတော့ခတ်တူတူလေးဖြစ်နေမယ်။နှာခေါင်းကပြားပြီးတော့ကျဲမယ်ပြီးရင်နှရွက်ကလေးတွေကလည်းတူပြီးတော့အောက်ဆိုင်ကျနေတာပေါ့နော်အဲ့ဒါလေးရှိတယ်။ပြီးလို့ရှိရင်လေတိုင်လေးတွေကလည်းတူတယ်အထူးခြားတာတော့ခေါင်းလေးတွေကသေးတယ်ပေါ့နော်အဲ့ဒါမျိုးသူတို့ရဲ့ဒါသူတို့ရဲ့ခန္ဓာကိုယ်ပိုင်းမှာခန္ဓာကိုယ်အစိတ်ပိုင်းပေါ့အဲ့ဒါလေးတွေထူးခြားတဲ့လက္ခဏာလေးတွေအဲ့ဒုတိယချက်ပေါ့နော်တတိယချက်ကတော့ညံရည်ပိုင်းကျန်ရည်ပိုင်း IQ ကလည်းတွက်ကြည့်လိုက်တဲ့အခါမှာကျွန်တော်တို့ IQ သူတို့ရဲ့ IQ ကဟိုက IQ 50ပတ်ဝန်းကျင်ပဲရှိမယ်။ဒီ IQ 50ဆိုတာဟိုအသက်နဲ့ပြန်ပြောမယ်ဆိုတော့8နှစ်9နှစ်ကလေးတယောက်ရဲ့အတွေးခေါ်ညံရည်အဲ့လောက်ပဲရှိတယ်ပေါ့နော်။ဆိုတော့ down syndrome ယောဂတဲ့ကလေးလေးအသက်20ဖြစ်ဖြစ်မယ်30ဖြစ်ဖြစ်မယ်။ဒါပေမဲ့သူ့ရဲ့ညံရည်ညံသူ့ရဲ့ IQ ကတော့50ပဲရှိမယ်။ဆိုတော့သူဒီ8နှစ်9နှစ်လောက်ပဲအဲ့ကလေးလောက်ပဲတွေးခေါ်တတ်တယ်ပေါ့နော်ဒါပေမဲ့လည်းဒါအပြောင်းလဲတော့အများကြီးဖြစ်နိုင်တယ်ဒီ7နှစ်9နှစ်တက်ကျော်တဲ့10နှစ်17နှစ်ညာမျိုးရှိတာလည်းဖြစ်နိုင်တယ်လို့ဒီထက်နေပြီးတော့9နှစ်6နှစ်ကလေးလောက်ပဲတွေးခေါ်နိုင်တာမျိုးလည်းဖြစ်နိုင်တယ်အပြောင်းလဲတော့အများကြီးဖြစ်နိုင်တယ်ဒါပေမဲ့ရည်ပူရတော့ IQ က50ပဲရှိမယ
် down syndrome ခံစားနေရတဲ့ရင်သေးငယ်လေးတွေကိုတမန်ရင်သေးငယ်လေးတွေနဲ့အတူရှင်တွဲပြီးပညာသင်ခိုင်းလို့ရမရဆိုတာဟာအမေးများတဲ့မေးခွန်းတစ်ခုဖြစ်ပါတယ်down syndrome ရင်သေးငယ်လေးတွေကိုပညာသင်ပေးလို့ရသလားဆိုတာနဲ့ဘလူနီလာအနေနဲ့ပညာသင်ပေးတဲ့နယ်ဆိုတာတွေကိုဒေါက်တာဆော့ဟေအင်းနုကအခုလိုရှင်းပြပါတယ်
။ကျောင်းပညာသင်တာနဲ့ပတ်သက်ရင်တော့သူတို့ပုံမှန်ကလေးတွေနဲ့တော့တွဲထားပြီးတော့သူတို့ပေါ့နော်သင်ယူညံ့တဲ့တစ်ခုလည်းနဲ့သင်ဖို့ကတော့ကျွန်တော်တို့အဆင်မပြေပါဘူး။ဒါဆိုတော့သူတို့ရဲ့ညဉ့်ညံ့သူရဲ့အရာကလည်းသူတို့ဒီအသက်ကြီးလာပြီမဲ့လည်း IQ ဒီလိုက်တက်လာမှာမဟုတ်ဘူးပေါ့နော်။သူတို့ဒီ IQ အတွင်းမဲ့ရှိမှဖြစ်တဲ့အတွက်သူတို့ကိုတခြားကလေးနဲ့ထားလိုက်လို့ရှိရင်သူတို့နှိမ်နာမျိုးလို့ဟိုပါဘောเนาะတခုခုအနိုင်ကျင့်တာမျိုးစိတ်ပိုင်းဆိုင်ရာသူတို့စိတ်ထိခိုက်ပြိုးဆိုတာမျိုးဖြစ်နိုင်တဲ့အတွက်ကျွန်တော်တို့တွဲမထားပေးတာတော့ပိုကောင်းတယ်ဗောเนาะတမင်တသက်သူတို့နှိမ်ကျင်လို့တော့မဟုတ်ပြီမဲ့သူတို့ဟိုပဲအဖွဲလေးဖွဲ့ပြီးတော့သူတို့ IQ လေးတွေကိုတွက်ပြီးဟိုတူတဲ့ IQ လေးတွေကိုတစုလေးထားပေးပြီးတော့ကျွန်တော်တို့သူတို့အတွက်ကိုတီးတက်ဟိုပါဘောတင်ညွှန်းညွှန်းနဲ့ဆွဲပေးပြီးတော့စတင်မယ်ဆိုရင်တော့ရတယ်အဲ့လိုမျိုးလုပ်လို့ရတယ်ပြီးတော့သူတို့ရဲ့ဒီလူမှုရေးပေါင်းသင်းဆက်ဆံမှုနယ်ပယ်တွေလည်းကောင်းလောင်ကျွန်တော်တို့သူတို့လူမှုရေးစိတ်ဓာတ်တွေထည့်ပေးလို့ရတယ်။သူတို့စီမှာအကောင်းမြင်တဲ့ခံယူချက်တွေရှိလောင်လည်းကျွန်တော်တို့တင်ပေးလို့ရတယ်။ပြီးရင်သူတို့ကိုတင်ချပိုင်းဆိုင်ရာအတွက်အချက်တွေ၊ကဏ္ဍပိုင်းဆိုင်ရာတွေလည်းအထိုက်အလျောက်တစ်ခုထိတော့ကျွန်တော်တင်ပေးလို့ရတယ်
။ညာရင်မပြည့်မီတဲ့ down syndrome ရှင်သေးငယ်လူတွေအကြောင်းကိုသိရှိနားလည်နိုင်စီဖို့အတွက်တင်ပြပို့လိုက်တာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်။
down syndrome လို့ခေါ်တဲ့ညာရင်နဲ့ဖွံ့ဖြိုးမှုပုံမှန်သဘာဝအတိုင်းမဖြစ်တဲ့ကလေးတွေမျိုးဖွားမှုအကြောင်းအကျေတဝန်ဒေါက်တာသန်းဆောင်ရဲ့လူတုနဲ့ကျန်းမာရေးခဏမှာပြောပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အပတ်စဉ်အားကစားခဏကိုတဝါကြီးနားဆင်ကြည့်ရှုအောင်ပါဘရာဇီးတိုက်စစ်မှုနေမာကတော့ခြေချင်းဝန်ဒဏ်ရာကြောင့်လာနေငယ်ဘောလုံးကစားရတာကလည်းနားရမှာဖြစ်ပါတယ်ဆာဗီးယားနိုင်ငံသားကမ္ဘာအဆင့်တစ်တင်နစ်ကစားသမားနိုဗက်ဂျိုကိုဗစ်Indian World's Open Tennis Framework ကနေနှုတ်ထွက်လိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြထားတာမို့တဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။မင်္ဂလာပါဗျာ VOA ရဲ့တစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပြင်သစ်ဘက်မှာတော့ပြင်သစ်တိုင်းစင်မူကီလီယန်အမ်ဘာပေဟာ PSG အသင်းရဲ့ဂိုးအများဆုံးသွင်းတဲ့သူဖြစ်တဲ့စာချုပ်တင်လိုက်ပါတယ်။စနေနေ့ကကစားခဲ့တဲ့PSG နဲ့ Nantes နဲ့ပွဲမှာ ်အမ်ဘာပေဟာ PSG အတွက်တဂိုးသွင်းပေးခဲ့တာကြောင့်သူဟာ PSG အတွက်စုစုပေါင်း200တဂိုးနဲ့ဂိုးအများဆုံးသွင်းတဲ့ကစားသမားဖြစ်လာခဲ့ပါတယ
်c'est très spécial d'être ici la dernière fois que j'étais ici sur ce plateau c'était pour annoncer que je restais ici
အောင်ဆုံးအချင်းအခုလိုစင်ပေါ်တက်လာတော့ငါတော့ကျွန်တော်ဒီမှာကစားသွားမယ်ဆိုတာကိုကြေညာဖို့တက်လာခဲ့တာပါအခုလိုမျိုးအသင်းရဲ့တမိုင်းမှာဂိုးအများဆုံးသွင်းတဲ့သူဖြစ်နေအခုလိုတခါပြန်လာရတာကတော့တိတ်ကိုထူးခြားတဲ့အခွင့်အရေးတစ်ရပ်ပါပဲ PSG ကစားသမားဖြစ်ရတာဒီလိုမျိုးပြင်သစ်နိုင်ငံရဲ့အကြီးဆုံးအသင်းလက်ဖြစ်တမိုင်းအစဉ်လာရှိတဲ့အသင်းရဲ့အင်ဂျီကိုဝတ်ပြီးကစားခွင့်ရတာကတကယ်ကိုဂုဏ်ယူစရာကောင်းတဲ့အထူးအခွင့်အရေးပဲဖြစ်ပါတယ်အခုလိုမျိုးကိုပရိသတ်အားလုံးရှိမှဂိုးသွင်းနိုင်ဖို့ကတိတ်ကိုအရေးကြီးနေပါတယ်
ဒီမတိုင်ခင်ကတော့အူရုဂွေးတိုက်စစ်မှုအက်ဒါဆန်ကဗာနီကဂိုးနေရာနဲ့အသင်းအတွက်ဂိုးများဆုံးသွင်းပေးထားတာဖြစ်ပါတယ်ခင်ဗျာ။ပြည်သူကနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ PSG နဲ့ဘရာဇီးလ်တိုက်စစ်မှုနေမာဟာဒီနေ့ဘောလုံးကြာသည့်အတွက်ဘောလုံးဆက်ကစားနိုင်တော့မှာမဟုတ်ပါဘူး။ခြေချင်းဝတ်တံရကိုခွဲစိတ်ကူးသားဖို့ရှိနေတာကြောင့်သူ့အနေနဲ့3လလောက်အနားယူရမှာဖြစ်တဲ့အတွက်လက်ကျန်ပွဲတွေကိုဆက်မကစားနိုင်တော့ပဲလွှဲချော်သွားခဲ့တာဖြစ်ပါတယ်။ PSG အသင်းကတော့နေမာဟာပြီးခဲ့တဲ့နှစ်တွေအတွင်းမှာချင်းချင်းဝတ်တံရတွေမကြမကြရရှိခဲ့တာဖြစ်တယ်လို့ချင်းညာချက်ထုတ်ပြန်ထားပါတယ်။သူ့ရဲ့ဒီချင်းချင်းဝတ်ခွဲစိတ်ကူတာမှုကိုတော့ကာတာနိုင်ငံဒိုဟာမြို့မှာလုပ်သွားမယ်လို့သတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ။တစ်ဆက်တည်းမှာပဲ PSG အသေးရဲ့ညာနောက်ခံလူဟာကီမီကိုပြင်သစ်အာဏာပိုင်တွေကစုံစမ်းစစ်ဆေးတာတွေလုပ်နေပါတယ်။ဟာကီမီကသူ့မကိုအာမပြုတ်ကျင့်ခဲ့တယ်ဆိုပြီးတော့အသက်24နှစ်အရွယ်အမျိုးသမီးတဦးကပြီးခဲ့တဲ့သတင်းဘက်ကရဲကိုတိုင်ကြားခဲ့တာကြောင့်အာနာပိုင်တွေကသူ့ကိုပြစ်မှုဆိုင်ရာဥပဒေကြောင်းအရစစ်ဆေးမေးမြန်းတာတွေလုပ်နေတာပါဒီဆွဆွဲချက်နဲ့ပတ်သက်ပြီးဟာကီမီဘက်ကတော့ညှင်းဆို့ထားပါတယ်ပြီးခဲ့တဲ့တလောကလည်း PSG နဲ့ဘာစလိုနာညာနောက်ခံလူဟောင်းဒန်နီအယ်ဗတ်စ်ဟာလိမ့်ပိုင်းဆိုင်ရာအရစော်ကားခဲ့တဲ့ဆိုတဲ့ဆွဆွဲချက်ကြောင့်စပိန်တရားရုံးကသူ့ကိုအာမခံမပေးဘဲဖမ်းဆီးပြီးတော့အကျဉ်းထောင်ထဲမှာထိန်းသိမ်းထားပါတယ်ခင်ဗျာအင်္ဂလန်ကဘောလုံးပွဲတွေမှာတော့ပြီးခဲ့တဲ့ဘက်ကကာရာဝေါဖလားကိုဘူးဆွဲခဲ့တဲ့မန်ချက်စတာယူနိုက်တက်အသင်းဟာဒီတစ်ပတ်မှာတော့အကြီးအကျယ်ရှုံးနိမ့်သွားခဲ့ပါတယ်။မန်ချက်စတာယူနိုက်တက်အသင်းဟာသူ့ရဲ့မဟာပြိုင်ဘက်ကြီးလီဗာပူးနဲ့အန်ဖီးလ်မှာကစားတာမှာ9ဂိုးဂိုးမရှိနဲ့အပြတ်အသတ်ရှုံးသွားခဲ့တာပါ။ပထမပိုင်းမှာလီဗာပူးကတဂိုးဂိုးမရှိနဲ့ဦးဆောင်ခဲ့ပေမဲ့ဒုတိယပိုင်းမှာတော့လီဗာပူးအသင်းကဘယ်သူမှမယုံနိုင်လောက်အောင်ပဲ6ဂိုးဆက်သွင်းပြီးတော့နောက်ဆုံးမှာ9ဂိုးဂိုးမရှိနဲ့နိုင်သွားခဲ့တာဖြစ်ပါတယ်။ဒါဟာမန်ချက်စတာယူနိုက်တက်အသင်းအတွက်တော့ပရီးမီးယားလိဂ်သမိုင်းမှာအဆိုးအဝါဆုံးရှုံးနိမ့်မှုလည်းဖြစ်ပါတယ်။မန်ယူအသင်းကိုဂိုးပြတ်အနိုင်ရပြီးတဲ့နောက်လီဗာပူးနီးပြယာဂင်ကလော့ပြောတာကတော့
Yeah. A freak result. Top performance. Really top.
ပွဲရလာကတော့ကြောက်ခမန်းလေးလေးဖြစ်ပြီးကစားပုံကလည်းထိတ်တန့်ပါပဲ။ပွဲစကလေးကကစားတာတကယ်ကောင်းပါတယ်။ဒီပွဲကနှစ်ပေါင်းများစွာအတွင်းမှာအကောင်းဆုံးပွဲပါ။ကျွန်တော်တို့အာမန်အပြင်းနဲ့တကယ်ကိုတိုက်တွန်းတွန်းကစားခဲ့ပြီးလိုအပ်တဲ့အချိန်မှာလည်းတည်တည်ငြိမ်ငြိမ်နဲ့ကစားနိုင်ခဲ့ပါတယ
်။မယူနီပြအရစ်တန်ဟတ်ကတော့ပထမပိုင်းမှာသူ့အသင်းကဂိုးသွင်းခွင့်တွေပိုရပြီးတော့ပိုကောင်းခဲ့ပေမဲ့ဒုတိယပိုင်းမှာဂိုးတွေများပေးလိုက်ရပြီးပွဲကိုအလွယ်တကူရှုံးသွားကြောင်းသူ့ကစားသမားတွေဟာအသင်းလိုက်စုစုစည်းစည်းနဲ့ကိုလှုပ်ရမယ့်အလုပ်ကိုမလုပ်ဘဲတာဝန်မကျေခဲ့တာကြောင့်အခုလိုအပြတ်အသတ်ရှုံးတာဆိုပြီးတော့ဝေဖန်လိုက်ပါတယ်။ဒီပွဲနဲ့ပတ်သက်ပြီးတော့ Man U ပရိသတ်ဦးကလည်းအခုလိုပြောပါတယ
် It was a bad game I mean Manchester has come from a few good games so I would give them this
ဒီပွဲကတော်တော်ဆိုးပါတယ်အမားတွေလည်းအများကြီးလုတ်ခဲ့ပါတယ်ခံစစ်ပိုင်းကအမားတွေပါ Liverpool ရဲ့လက်ရှိအနေအထားမျိုးက Man U အသင်းကို9ဂိုးဂိုးမရှိနဲ့နိုင်တာမျိုးမဖြစ်သင့်ပါဘူးဒါပေမဲ့လည်းဘောလုံးပွဲမှာဒါမျိုးတွေဖြစ်တတ်ပါတယ်
ဒီတစ်ပတ်မှာမန်စီးတီးအသင်းကလည်းညူကာဆယ်ကို9ဂိုးမရှိနဲ့နိုင်ပြီးတော့အာစနယ်ကလည်းဘုံးပေါက်ကို2ဂိုးရှုံးနေရကနေဒဏ်ရာအချိန်ပိုနောက်ဆုံးမိနစ်မှာသွင်းတဲ့ဂိုးနဲ့နောက်ဆုံးမှာ3ဂိုး2ဂိုးနဲ့နိုင်သွားတာကြောင့်အာစနယ်အသင်းဟာပရီးမီးယားလိဂ်ပွဲပြီးဖို့12ပွဲပဲကျန်တော့တဲ့အချိန်မှာမန်စီးတီးထက်5မှတ်အသာနဲ့ရားထိပ်ကနေဆက်ပြီးတော့ဦးဆောင်နေပါတယ်ခင်ဗျာဒီရက်စကြဝဠာနေ့ကဗြိတိန်နိုင်ငံမှာတည်ဆုံသွားခဲ့တဲ့ထိုင်းတော်ဝက်လူငယ်ဘောလုံးအသင်းကောင်းဆောင်ဒွန်ဖတ်ဒွန်ပရွန်တက်ရဲ့အယူပြကိုထိုင်းနိုင်ငံမြောက်ပိုင်းကမဲခေါင်မြစ်ထဲမှာပြောလိုက်ကြပါတယ်။သူ့ရဲ့အယူပြဟာဗြိတိန်နိုင်ငံကနေထိုင်းနိုင်ငံချင်းပိုင်မြို့ကိုစနေနေ့ကရောက်လာခဲ့ပြီးတော့ဒန်နလာလေးကတော့မိသားစုဝင်တွေဆွေမျိုးမိတ်ဆွေတွေအပါအဝင်ဗုဒ္ဓဘာသာဖုံးတော်ကြီးတွေကသူ့ရဲ့အယူပြကိုထိုင်းမြန်မာလာအို၃နိုင်ငံစုံတဲ့ရွှေရိဂန်ဒေသကမဲခေါင်မြစ်မှာပြောလိုက်တာဖြစ်ပါတယ်
คนมักจะมาลอยอังคารกันที่นั่น
นํากฐิกระดูกของญาติพี่น้องมา
ลูกเรฮาตรุมีตาสุวินิยะอโยปยาริโกชวยตริกันติตามาลาปีญ่อเล่ฉิบาเรဒီရွှေတရိကံဒေတာမှာတည်ဆုံသွားတဲ့သူတွေကိုမိသားစုတွေကိုစားကာဝယ်စောင့်ရှောက်ပေးတဲ့နဂါးတွေရှိတယ်လို့ယုံကြည်တာကြောင့်ဖြစ်ပါတယ
်။အသက်18နှစ်သာရှိသေးတဲ့ဒေါမဟာ2018ခုနှစ်ကကဘာတဝါအထုတလေအာယုံဆိုင်မှုခံခဲ့ရတဲ့ထိုင်းနိုင်ငံမြောက်ပိုင်းကရေကြီးနေတဲ့ကြောက်ကူထဲမှာတရင်းနှစ်ပတ်ကျော်ပိတ်မိပြီးတော့ကဲထုတ်ခဲ့ရတဲ့ထိုင်းလူငယ်ဘောလုံးသမား12ဦးတည်းကတဦးဖြစ်ပါတယ်။အဲနောက်မှာတော့သူဟာဗြိတိန်နိုင်ငံလီးစက်ရှန်နယ်က Brookhouse ဘောလုံးအကယ်ဒမီကျောင်းမှာပညာသင်ကြားခဲ့ပြီးတော့အဲ့လိုပညာသင်ကြားနေစဉ်အတွဲမှာပဲတည်ဆုံသွားခဲ့တာဖြစ်ပါတယ်ခင်ဗျာ Tennis ဆိုတဲ့နေဘက်ကိုကြည့်ရရင်တော့ကမ္ဘာအဆင့်တက် Tennis ကစားသမား Novak Djokovic ဟာ America မှာကျင်းပမဲ့ Indian Club Open Tennis ပြိုင်ပွဲကနေထွက်လာရပါတယ် Djokovic ဟာ American နိုင်ငံထဲကိုဝင်ဖို့အတွက်ပြည်ဝင်ခွင့် Visa မရတာကြောင့်ပူလကပြိုင်ပွဲဝင်ဖို့စည်ရင်ပေးထားပေမဲ့လည်းဝင်လို့မရတော့ဘဲနဲ့ပြိုင်ပွဲကနေအခုလိုနှုတ်ထွက်လိုက်တာဖြစ်ပါတယ်အင်္ဂလန်ကကနေအမေရိကန်ကိုလာရောက်တဲ့သူတွေဟာကိုဗစ်ကာကွယ်ဆေးထိုးဖို့လိုပြီးဂျိုကိုဗစ်ရှာကာကွယ်ဆေးမထိုးထားတာကြောင့်အခုလိုပြည်ဝင်ခွင့်မရတာဖြစ်ပါတယ်။ဂျိုကိုဗစ်ဘက်ကတော့ပြိုင်ပွဲဝင်ခွင့်ရဖို့အတွက်အထူးခွင့်ပြုချက်တောင်းခံခဲ့တဲ့အပြင် American Open Tennis ပြိုင်ပွဲနဲ့ American Tennis အဖွဲ့ချုပ်တွေကလည်းဂျိုကိုဗစ်ကိုဝင်ခွင့်ပေးဖို့ထောက်ခံခဲ့ပေမဲ့လည်း American ဆိုရတာဝန်ရှိသူတွေဘက်ကခွင့်မပြုခဲ့တာပါ။ဂျိုကိုဗစ်အနေနဲ့အခုလိုပြည်ဝင်ခွင့်မရတာကြောင့် Indian Wells Open အပြင် Miami Open ပြိုင်ပွဲနဲ့လည်းလွဲချော်သွားခဲ့ပါတယ်။အမေရိကန်ဆိုရဘက်ကတော့ကိုဗစ်ကန့်သတ်ချက်တွေကိုရှေ့လကုန်မှာပြန်ရုပ်သိမ်းသွားဖို့စီစဉ်နေပြီးဒါကြောင့်ဂျိုကိုဗစ်အနေနဲ့လာမယ့်ဩဂတ်လမှာကျင်းပမယ့် American Open Tennis ပြိုင်ပွဲကိုတော့သူ့အနေနဲ့ဝင်ခွင့်ရမယ့်အနေထားလဲရှိနေပါတယ်ခင်ဗျာ
ဘရာဇီးတိုက်စစ်မှုနေမှာတန်ရကြောင်းလာနိုင်ငယ်နားရမှာနဲ့တင်းနစ်အကျော်မော်နိုဗက်ဂျိုကိုဗစ်အိန္ဒိယတင်းနစ်ပွဲကနေနှုတ်ထွက်လိုက်ရတာပါဝင်ကိုယ်နိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့အနားရခဲ့ကြမယ်လို့မျှော်လင့်ပါတယ်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့ VOA American တန်ရဲ့အစီအစဉ်တွေအဆုံးမသတ်ခင်ဒီညဗိုလ်ဒူးညနောက်ဆုံးရသတင်းအချင်းချုပ်ကိုကိုခင်မောင်စုံမင်းတလဲပြောပြပေးပါအောင်ခင်ဗျာ
။မြန်မာနိုင်ငံမှာတန်းတူညီမျှရေးလူ့အခွင့်အရေးနဲ့ဒီမိုကရေစီရေးအတွက်ဥဆောင်လှုပ်ရှားခဲ့တဲ့အမျိုးသမီးတွေနဲ့မိန်းကလေးတွေကိုဂုဏ်ပြုပါတယ်လို့ဒီကနေ့ကြောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာရန်ကုန်အမေရိကန်တန်ယုံကထုတ်ပြန်ကြေညာလိုက်ပါတယ်ဒေါ်အောင်ဆန်းစုကြည်လူထုဒေါ်အမားဒေါ်စင်မာအောင်မတ်တီရာဆန်းချောင်းဒေါက်တာစင်တီယာမောင်တို့ရဲ့ပုံတွေနဲ့အတူဒီမိုကရေစီအရေးတန်းတူရေးအတွက်ဥဆောင်လှုပ်ရှားခဲ့သူတွေရဲ့ပုံတွေကိုအတူတွဲပြီးတန်ယုံ Facebook စာမျက်နှာလူမှုကွန်ရက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်း Generation Z လို့ခေါ်တဲ့မျိုးဆက်သစ်အမျိုးသမီးငယ်တွေရဲ့အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုရှေ့တန်းကပါဝင်ခဲ့တယ်လို့ American ငြိမ်းချမ်းရေးဌာန USIB ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ Bangladesh နိုင်ငံနဲ့ဒေသရင်းနိုင်ငံတွေမှာရောက်ရှိနေတဲ့ Rohingya ဒုက္ခသည်တွေအတွက် American ပြည်ထောင်စုကနောက်ထပ်ဒေါ်လာ26သန်းထမှန်ကူညီပံ့ပိုးသွားမယ်လို့နိုင်ငံရေးဌာနပြောခွင့်ရ NetPrice ကမနေ့မတ်လ9ရက်နေ့ပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။မနေ့ကကျင်းပတဲ့2023ခုနှစ်ရိုဟင်ဂျာအရေးနိုင်ငံတကာအလူရှင်များရဲ့စုဝေးပွဲမှာအမေရိကန်ပြည်ထောင်စုကငွေကြေးပမာဏကိုဂရုပြုတာဖြစ်ပြီးမြန်မာနိုင်ငံမှာ2019ခုနှစ်ဩဂုတ်လအတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးလာတဲ့အချိန်ကစပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့ရခိုင်ပြည်နယ်အတွက်အမေရိကန်ကအခုချိန်အထိဒေါ်လာ 1.1 ဘီလီယံနီးပါးအကူအညီပေးခဲ့ပြီးဖြစ်တယ်လို့သူကပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေကိုလက်နက်ခရမ်းတွေပုံမထောက်ပံ့နိုင်ဖို့တွန်းအားပေးတဲ့ UN ချက်နဲ့ဆွီဒင်နိုင်ငံစတော့ဟ ோம் မြို့မှာဗုဒ္ဓဦးနေကဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေရဲ့ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။
ကျေးဇူးပါကိုကမောင်စုံမေဗိုလ်ဒူးညအတွက် VOA အစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညအတွက်ထုတ်လွှင့်မှုကမဆုမပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီညအတွက်အစီအစဉ်မှုကကျွန်တော်ဝင်းမင်ပါ VOA ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆနာပြေဝရှင်လန်းချမ်းမြေနိုင်ကြပါစေကောင်းကောင်းလေးအစ်ဆက်အနာယူနေတဲ့ညချစ်ကြပါလေခင်ဗျာ
This program has come to you from the Voice of America, Washington.